Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည့်စက်တင်ဘာလ10ရက်စာသတင်းနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နိုင်ငံ9နိုင်တီအိုက်တိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လည်ပေးနေပါပြီ။စာသတင်းနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကျွန်တော်ရဲမထွန်းကတင်ဆက်ပေးတော့ပါမယ်။ကိုရိုနာဗိုင်းရပること ကဝက်ဆေးစမ်းသပ်ထုတ်လုပ်နေတဲ့ဖြစ်စဉ်နဲ့နိုင်ငံရေးပြောကားတွေမပါဝင်စေရဘူးလို့အမေရိကန်ကျန်းမာရေးပညာရှင်တွေကအမေရိကန်လွှတ်တော်အမတ်တွေရှေ့မောက်မှာအာမခံပြောကြားခဲ့ပါတယ်။ကကွက်ဆေးထုတ်လုပ်မှုကိုသိပ္ပံတိကျဖြစ်စဉ်အတိုင်းသာထုတ်လုပ်သွားမယ်လို့လည်းအမေရိကန်လူထုကျန်းမာရေးဝန်ဆောင်မှုဌာနအကြီးအကဲ Sergeant General Jerome Adams ကပြောပါတယ်
။ There will be no shortcuts. This vaccine will be safe.
ကကွက်ဆေးတွေကိုဖြန့်လန်းကနေထုတ်လုပ်နေတာမဟုတ်ကြောင်းကကွက်ဆေးတွေဟာဘေးကင်းပြီးဆေးချရမယ့်ဆေးတွေဖြစ်ပြီးအမေရိကန်အစားအသောက်နဲ့ဆေးဝါးကြီးကြပ်ကွက်ရေးဌာန FDA ကအတိအပြုခွင့်ပြုပြီးတာနဲ့တပြိုင်တည်းသူနဲ့သူ့ရဲ့မိသားစုကအရင်ဦးဆုံးကကွက်ဆေးအထူးခံသွားမှာဖြစ်ကြောင်းအမေရိကန်လူထုကျန်းမာရေးဝန်ဆောင်မှုဌာနအကြီးအကဲ Sergeant General Adams ကအထက်လွှတ်တော်အမတ်တွေကိုအမှန်ကန်ပြောကြားသွားတာဖြစ်ပါတယ်သိပ္ပံဒီကအလုတ်ဖြစ်တာမို့သိပ္ပံဒီအတိုင်းလိုက်နာသွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ကျမကြီးဝန်ထမ်းတွေလို့ကကွက်ဆေးဦးစားပေးထုတ်နိုင်ပေးဖို့လိုအပ်နေသူတွေအတွက်ကြက်ကြက်ပြက်ပြက်စံသက်နေတဲ့ကကွက်ဆေး6မျိုးရဲ့စံသက်ချက်ရလဒ်တွေကိုလည်းမကြခင်သိရှိရဖို့ရှိတယ်လို့တခြားအမေရိကန်ထိပ်တန်းကျမကြီးပညာရှင်တွေကဗုဒ္ဓဦးတွေကအထက်လွှတ်တော်ကျမ်းစာပွဲမှာပြောပါတယ်။လောလောဆယ်ကကွက်ဆေးထုတ်လုပ်နေတာတွေကိုအမေရိကန်သမ္မတရွေးကောက်ပွဲမှာဆွေးနွေးညှိနှိုင်းစရာကိစ္စကြီးဖြစ်လာအောင်သမ္မတဒေါ်နယ်ထရမ့်ကပြုလုပ်နေတာဖြစ်ပြီးသူ့အစိုးရရဲ့အာထုံမှုကြောင့်အောက်တိုဘာလအရောက်မှာကာကွယ်ဆေးစမ်းသပ်ချက်ရလဒ်တွေကိုမြင့်တွေ့ရလိမ့်မယ်လို့ပြောထားခဲ့ပါတယ်။ဒီမိုကရက်အမတ်တွေကတော့သမ္မတထရမ့်ဟာသူပြန်ရွေးကောက်ခံရရေးကာကွယ်ဆေးစမ်းသပ်တဲ့ဖြစ်စဉ်ကိုအသုံးချနေတယ်လို့ဆွဆွဲလိုက်ပါတယ်။အထက်လွှတ်တော်ဒီမိုကရက်တစ်အမတ်အဲလစ်ဇဘက်ဝါရန်ကသမ္မတထရမ့်ရဲ့ပြောစကားတွေဟာအမေရိကန်လူထုကိုကာကွယ်ဆေးအပေါ်မှာယုံကြည်ရှိလာအောင်လုပ်ရမှာပါအထောက်အကူမဖြစ်စေဘူးလို့ပြောပါတယ်။ဘီလာရုစ်နိုင်ငံရဲ့တည်တန်းရှိသမ္မတအလက်ဇန်ဒါလူကာရှန်ကိုရာထူးကနှုတ်ထွက်ပေးဖို့တောင်းဆိုနေတဲ့ဆန္ဒပြပွဲတွေနိုင်ငံတော်ဆက်လက်ဖြစ်ပွားနေစမှာပဲအတိုက်ခံတွေဖွဲ့စည်းထားတဲ့ Coordination Council အဖွဲ့ဝင်အရေးပါတဲ့ခေါင်းဆောင်နောက်တစ်ဦးကိုဘီလာရုစ်အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ဗိုလ်တုံးတွေကအတိုက်ခံအဖွဲ့ကရှိနေမက်ဆီဇနက်ကိုမျက်နှာဖုံးတက်ထားတဲ့သူတချို့ကရုံးခန်းထဲထိလာပြီးခေါ်သွားတယ်လို့သူ့မိတ်ဆွေ Club German ကပြောပါတယ်။ဇနက်ကသူ့ဖမ်းခံရပြီးဖုံးအသိမခံရခင်မှာမျက်နှာဖုံးရဲစကလုံးကို message ကတစ်စင်ပေးပို့ခဲ့တယ်လို့ German ကပြောပါတယ်။အခုတော့အတိုက်ခံ Coordination Council အမှုဆောင်အဖွဲ့ဝင်2015ခုနှစ် Nobel ဆုရှင် Svetlana Alexievich တယောက်သားအဖတ်ခံရသေးပဲကြာနေတာဖြစ်ပါတယ်။သူ့ရဲ့နေအတိုက်ခံကိုလည်းမနေ့တုန်းကဘယ်သူဘဝမှမသိတဲ့သူတချို့ဝင်ရောက်ဖို့ကြိုးစားခဲ့ပါတယ်။ဒါပေမဲ့အဖတ်ခံရအောင် Minsmu ကဥရောပသမဂ္ဂတန်ရာရှိတွေနဲ့တရိတ်တော်တွေကသူ့အခန်းကိုလာရောက်ခဲ့ပြီးတားဆီးခဲ့ကြတာဖြစ်ပါတယ်။အဂုလာကူယနီကကျင်ပခဲ့တဲ့ဘယ်လာရုစ်ရီကောက်ပွဲမှာလက်ရှိသမ္မတလူကာရှန်ကိုအနိုင်ရကြောင်းကြေညာထားတာဖြစ်ပါတယ်။အတိုက်ခံတွေကရွေးကောက်ပွဲတရားမျှတမှုမရှိဘူးဆိုပြီးရလဒ်ကိုလက်မခံသလိုသမ္မတလူကာရှန်ကိုရာထူးကနှုတ်ထွက်ပေးပြီးရွေးကောက်ပွဲတွေကျင်ပပေးဖို့ဆန္ဒပြနေကြတာသတင်းကားပါရှိနေပြီဖြစ်ပါတယ်။အတိုက်ခံကောင်းဆောင်စီကန်ဒိုစကာယာကလည်းရွေးကောက်ပွဲပြီးဆန္ဒပြပွဲတွေစတင်ပေါ်ပေါက်ခဲ့တဲ့ရက်ပိုင်းတွေမှာပဲသူ့ကိုဖမ်းဆီးတော့မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့တာကြောင့်အီဒီဂျစ်လစ်သူယေနီးယားနိုင်ငံကိုထွက်ပြေးတိတ်ဆောင်နေတာဖြစ်ပါတယ်။အင်္ဂါနေ့တုန်းကလည်းအတိုက်ခံကောင်းဆောင်တခုဖြစ်တဲ့မာရီယာကိုလက်စနီကိုဗာကိုအာဏာပိုင်တွေကယူကရိန်းနယ်စပ်ကိုအတင်းပို့တဲ့ဖြစ်ရပ်ဖြစ်ပွားပြီးတဲ့နောက်ဘီလာရုစ်ပြည်ချာမှာပဲဖမ်းဆီးထိန်းသိမ်းလိုက်ပါတယ်ခင်ဗျ။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်တွေကိုနိုဘလာအစောပိုင်းအရောက်မှာအင်အား8600ကနေ4500ထိရှော့ချသွားမယ်လို့အမေရိကန်စစ်တပ်ဘူထိန်းချုပ်ကုကဲရေးဌာနချုပ်ကဗုဒ္ဓဟူးနေ့ကပြောပါရယ်အီရတ်မှာရှိတဲ့အမေရိကန်တပ်တွေကိုဒီလာတဲ့အင်အား3000အထိရှော့ချမယ်လို့ကြေညာပြီးနိုင်ပိုင်းအကြမှာပဲအခုလိုအာဖဂန်ကတပ်တွေရှော့ချမှာကိုကြေညာလိုက်တာလည်းဖြစ်ပါရယ်အာဖဂန်မှာရှိတဲ့တပ်ဖွဲ့ဝင် 4500 နဲ့အမေရိကန်တို့အဓိကလုပ်ရမယ့်လုပ်ငန်းတွေကိုလှုပ်ဆောင်သွားနိုင်တယ်လို့လည်းအမေရိကန်မရင်းတပ်ဖွဲ့ဗိုလ်ချုပ်ဂျေကနက်သ်ဖရန့်ခ်မက်ကန်ဇီက VOA ကိုပြောပါရယ်အာဖဂန်မှာတိုက်ခိုက်နေတဲ့ပြိုင်ပွဲအဖွဲ့တွေအကြားတရိုက်စစ်ဆက်ဆွေးနွေးပွဲတွေကာတာနိုင်ငံမှာမကြခင်စတင်လိုက်မယ်လို့ခန့်မှန်းနေကြတာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့တပ်တွေရှော့ချမယ်လို့မကြေညာခဲ့မနေ့ဗုဒ္ဓဟူးနေ့အစောပိုင်းမှာပဲဗိုလ်ချုပ်ကြီးမက်ကင်စီကအီရတ်မှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်အင်အား9200ကနေ3000အထိရှော့ချသွားမယ်လို့ကြေညာထားခဲ့တာဖြစ်ပါတယ်ခင်ဗျမနေ့ဗုဒ္ဓဟူးနေ့မနေ့ပိုင်းကအာဖဂန်နစ္စတန်သမ္မတ Amarola Sali Laipalare Yinan Take Kayare Dre Nezo Luce U de Sombi Miapia Daya Yashi Twagebare, the Son Daya the Uto Miamiaga, Mene Yungwa Jin Landwa Lala Miyazu Pietelu, Afghan Bide when Yitanaga Dawin Shitu Drega Pyware, Judia Damra Sali Yinango, Pimatare, Lambi Bon Pokwe Takemuma, Jiga Modo in a Laipalare Saliga, Yanane Lemma, Daya Nengebe Yashi Lumiao Kebare, Saline do Laipalare Tapitu, Ebet Saliga Le. Titeke Mugani Lumio Kevare, Salia Guyan Oride, the Chu Daya Yalu, Seo Dinaya P. Tisun Uye Dolan and Yalu, Jamai Wunjitana Pyoguya, Akme Samsoga Pyoware, Tudia Damra Saleha, Tugu Lujamu, Josa Murigani, a changing Lumio Kepubi, Pigan Nigale, Tuyunganema, Lujamu, Josa Muma, Lu Yonase, Tisun Gabare.
American
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ95လေးကီလိုဟတ်စ်တက်နစ်တက်တုံညလိုင်းဒိုမီတာ၄၀ကီလိုဟတ်စ်ခွန်လေးတက်တုံညလိုင်းဒိုမီတာ၅၀ကီလိုဟတ်စ်95ခွန်9လိုကနေထုတ်လွှင့်ပေးနေပါရရှင်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာကြာသာပတိနေ့မနေ့ခင်ဗျာ VOA ရန်ကုန်တိုင်းအတွင်းကိုဗစ်ကူးစက်ခံရသူများပြားလာတဲ့အခြေအနေခီးသွားရာဇဝင်လည်းမရှိကိုဗစ်ကူးစက်ထားတဲ့လူနာနယ်လည်းထိတွေ့ခြင်းမရှိပဲကူးစက်မှုအသစ်တွေတိုးလာတာကြောင့်ရန်ကုန်တိုင်းဒေသကြီးအတွင်းက27မြို့နယ်ကိုနေအိမ်မှာပဲနေကြဖို့ဆိုတဲ့ stay at home အမိန့်ထုတ်ပြန်လိုက်တာပါဒီအမိန့်ဟာစက်တင်ဘာ10ရက်မနက်7နာရီကစတင်တက်ရောက်မှာဖြစ်ပါတယ်စတေးအတ်ဟုံးအစည်းအဝေးအရယုံလုံငန်းစေယုံအလုပ်ယုံတာဝန်ကျသူတွေမဖြစ်မနေဈေးဝယ်ရမယ့်သူတွေစေယုံအစည်းအဝေးပေါ်သွားရမယ့်သူတွေကလွဲလို့ဇန်နဲ့လူတွေနေအိမ်မှာပဲနေရမယ်လို့တတ်မှတ်ထားတာပါအပြင်ထွက်တဲ့အခါမှာလဲကိုဗစ်ကျန်းမာရေးအစည်းအဝေးတိုင်းလိုင်းနာရမယ်လို့တိုက်တွန်းထားပါတယ် ဒီမိတ်ကိုလိုက်နာဖို့ပြက်ကွက်သူတွေဟာဒီဇယ်ဥပဒေအရရေယူခံရမယ်လို့ဖော်ပြထားပါတယ်။စရိမာ9ရက်ဗိုလ်တူးည8နာရီတတင်းရမြန်မာနိုင်ငံမှာကိုဗစ်ကူးစက်သူနောက်ထပ်87ဦးတွေ့ရှိခဲ့ရတယ်လို့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပါတယ်။87ဦးထဲမှာရခိုင်ပြည်နယ်ကလေးဆက်လေးဦး၊ရခိုင်တိုင်းကအယောက်30၊မွန်ပြည်နယ်က4ဦး၊မန္တလေးတိုင်း3ဦးနဲ့အေရဝတီတိုင်းမှာ2ဦးတွေ့ရှိရတာဖြ င်းလင်းရေးဖြစ်စဉ်အတွင်းဒေသခံရိုဟင်ဂျာမွတ်စလင်တွေကိုတပ်ဖြတ်မတင်းကျင်ရမှာကိုယ်တိုင်ပါခဲ့တယ်လို့ဖွင့်ဟပြောဆိုတဲ့မြန်မာတပ်မတော်ဝတ်စုံဝတ်စင်ထားသူတပ်သားတချို့ရဲ့ဗီဒီယိုဖိုင်တွေဒီအပိုင်းနဲ့ထွက်ပေါ်လာပါတယ်အဆိုပါတပ်သားတွေကရခိုင်လက်နက်ကန် AA တပ်ဖွဲ့စီကိုဘယ်လိုအကြောင်းကြောင့်အခုလိုထွက်ပြေးလာရသလဲရခိုင်မြောက်ပိုင်းဖြစ်စဉ်မှာဘယ်လိုပတ်ဝန်းကျင်ကလေးဆိုတာတွေနဲ့ပတ်သက်လို့AA တပ်ဖွဲ့ကမေးမြန်းထုတ်ပြန်လာတဲ့ဗီဒီယိုဖိုင်ဖြစ်ပါတယ်ဗီဒီယိုထဲမှာတပ်သားမျိုးဝင်ထွန်းဆိုသူကသူဟာဘူးသီးတောင်အခြေစိုက်ချင်းလင်းတိုင်ရင်း965ကဖြစ်ပြီး2016ကစလို့ရခိုင်ဒေသမှာတောင်းဝန်ကြခဲ့ကြောင်း2019တပ်မတော်ရဲ့နယ်မြေရှင်းလင်းရေးဖြစ်စဉ်အတွင်းစတေမာလာထဲမှာတောင်ပစားနယ်ဘူးသီးတောင်အနီးတစ်ဝက်ကျေးရွာဒီမှာဒေသခံမွတ်စလင်တပ်ကြီးပိုင်းအမျိုးသမီးနဲ့ကလေးတွေကိုတပ်ဖြတ်ရမှာကိုယ်တိုင်ပါဝင်ခဲ့ကြောင်းမွတ်စလင်မျိုးသမီးတွေကိုအုပ်စုလိုက်အရမပြုကျင့်ရမှာအတဲ့အရာရှိတွေနဲ့အတူသူ့အနေနဲ့တကြိမ်ပါဝင်ခဲ့ကြောင်းဗီဒီယိုမှာထွက်ဆိုပြောကြပါတယ်။အလားတူချင်းလင်တန်ရင်3535တပ်သားဇော်နိုင်ထွန်းဆိုသူကလည်းမောင်နှုံးမျိုးနဲ့တဝိုက်ကြေးရွာ9ရွာကမွတ်စလင်တွေကိုတပ်ဖြတ်ရမှာရောအလောင်းတွေကိုအစုအပြုံလိုက်မြှုပ်နှံရမှာပါကျူးလွန်ခဲ့တယ်လို့ဗီဒီယိုမှာပြောဆိုထားပါတယ်။2020မေလမှာထုတ်ပြန်တဲ့ AA တပ်ဖွဲ့ရဲ့ဗီဒီယိုထဲမှာမြန်မာတပ်မတော်ကနေထွက်ပြေးလာသူတပ်သား၄ဦးကိုတစုတည်းထိုင်ရင်းမေးမြန်းတာပြီးဇူလိုင်လတည်းရိုက်ကူးတဲ့ AA တပ်ဖွဲ့ရဲ့ဒီဗီဒီယိုထဲမှာတော့တပ်သားမျိုးဝင်းထွန်းနဲ့တပ်သားဇော်နိုင်ထွန်းတို့တူးချင်းစီကိုရိုက်ထားတဲ့အင်္ဂလိပ်စာတန်းတို့ဗီဒီယိုထွက်ပေါ်လာတာပါဒါပေမဲ့မြန်မာစစ်သားတွေက AA တပ်ဖွဲ့တဲ့ဘယ်လိုထွက်ပြေးရောက်ရှိလာသလဲဆိုတာကိုတော့ပြောဆိုထားတာမတွေ့ရပါဘူးဗီဒီယိုဖိုင်တွေကအဆိုပါတပ်မတော်သားတွေရဲ့ထွက်ဆိုချက်တွေဟာမဟုတ်မှန်ကြောင်းသူရဲ့အသံအနေကိုစိုးရိမ်တာကြောင့် AA တပ်ဖွဲ့ကတင်ပေးတဲ့အတိုင်းပြောဆိုတာမျိုးဖြစ်နိုင်ကြောင်းတပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ဘူမှုရုပ်ဇော်မင်းထွန်းကပြည်တွင်းမီဒီယာတချို့ကိုဗုဒ္ဓနေ့မှာတုံ့ပြန်ပြောကြားပါတယ်။ဒါပေမဲ့ AA တပ်ဖွဲ့ရဲ့ရောက်နေသူတွေဟာမြန်မာတပ်မတော်ကမဟုတ်ဘူးဆိုတာမျိုးတော့ငြင်းဆိုထားတာမရှိပါဘူး။ အေတပ်ဖွဲ့ထံမှခိုးလုံလာတဲ့တပ်သားတွေကို ICC တရားရုံးကိုလွှဲပြောင်းပေးလိုက်ပြီလို့ New York Times သတင်းစာနဲ့45 Rights အဖွဲ့တွေကပြောပေမဲ့ ICC တောင်ဝန်ရှိသူတွေကတော့အတည်ပြုချက်မပေးသေးပါဘူး။နိုင်ငံတကာမှာပြောဆိုနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကရောစစ်တပ်ကပါလက်မခံဘဲချတာပေမဲ့ရိုဟင်ဂျာတွေပေါ်ယူရဲချက်ရှိရှိကျူးလွန်လုပ်ဆောင်ခဲ့တာမရှိဘူးလို့အကြိမ်ကြိမ်ညင်းဆိုခဲ့ပါတယ်ခင်ဗျာ။ရကန်ပြည်နယ်မှာကလေးငယ်နှစ်ဦးနဲ့အနည်းဆုံးလူကြီးနှစ်ဦးတို့အကြောင်းမဲ့တေဆုံးခဲ့ရတဲ့ကိစ္စအတွက် Save the Children အဖွဲ့ကလွန်စွာစိတ်တိတ်ခတ်ရပြီးခံပြင်းဒေါသထွက်ရတယ်လို့ပြောကြပါတယ်။အန်းနဲ့မြေပုံမြို့နယ်ကြားညောင်ခက်ကန်ကြီးရွာကအသက်5နှစ်အရွယ်သာရှိသေးတဲ့ကလေးငယ်နှစ်ဦးဟာအမြောက်ဆန်အပိုင်းအစဖြစ်ပွဲရှိတဲ့အရာတွေစက်တင်ဘာလ8ရက်အင်္ဂါနေ့ကထိမှန်ခဲ့တယ်လို့ဆိုပါတယ်။နောက်ထပ်ကလေး8ဦးဟာလည်းအလားတူဒဏ်ရာရရှိသွားပြီးဒီဒုက္ခသည်မိသားစုတွေနဲ့အတူဝမ်းနည်းကြေကွဲရကြောင်းSave the Children ကပြောပါတယ်ဒီကိမ်ပြည်နယ်ကစီရေးပိတိပကတွေကြောင့်စာနာမှုလိုအပ်နေရတဲ့စာနာမှုလိုအပ်နေရတဲ့အခြေအနေပေါ်စိုးရိမ်မကင်းဖြစ်ကြောင်းနဲ့ပိတိပကမှာပါဝင်နေတဲ့လက်နက်ကင်တပ်ဖွဲ့နှစ်ဖက်စလုံးကနိုင်ငံတကာစာနာမှုဥပဒေကိုလေးစားကြဖို့အရသားတွေကိုလည်းအကာအကွယ်ပေးကြဖို့ကုလသမဂ္ဂအဖွဲ့ကထုတ်ပြန်လိုက်တဲ့နေ့မှာပဲဒီလိုတည်ဆုံမှုတွေဖြစ်ပွားခဲ့ရတာပါရခိုင်နဲ့ချင်းပြည်နယ်ကစီရေးပိတိပကတွေကြောင့် 2018 ဒီဇင်ဘာကနေအခုချိန်ထိခံမှန်းကြီးအရသာ300ခန့်တည်ဆုံခဲ့ရပြီး650လောက်ဒဏ်ရာရှိခဲ့တာဖြစ်ပါတယ်။အဲ့ဒီထဲမှာကလေးငယ်တွေလည်းအများအပြားပါဝင်တာဖြစ်ပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်ကမ်းခြေကိုဆက်လက်တင်းနဲ့စက်တင်ဘာ9ရက်တနင်္လာနေ့အစောပိုင်းမှာရောက်လာခဲ့တဲ့ရိုဟင်ဂျာဒုက္ခသည်300နီးပါးတွေကအမျိုးသမီးတူဟာစက်တင်ဘာ10ရက်အင်္ဂါနေ့ကဆေးရုံကိုရောက်ရှိပြီးကွယ်လွန်သွားပါတယ်။သူတို့အားလုံးကိုအင်ဒိုနီးရှားနိုင်ငံကကိုဗစ် -19 စစ်ဆေးဖို့အင်္ဂါနေ့နေ့လယ်ပိုင်းမှာဒေသအာဏာပိုင်တွေစတင်ဆောင်ရွက်ခဲ့ပြီးလောက်ဆာဦးမာဝီမြို့တော်ဝန်ကောင်စီရဲ့ကျန်းမာရေးဌာနအကြီးအကဲလက်ဖြင့်ရိုဟင်ဂျာဒုက္ခသည်အရေးကံတွေဆောင်ရွက်နေတဲ့မာဇူကီက VOA ကိုပြောပါတယ်။သူတို့တွေကရိုဟင်ဂျာမျိုးသမီးတူအသက်ရှူမဝပဲအပြင်းပြားနေတာကြောင့်မြို့နယ်စည်းရုံးကိုပို့ပြီးစစ်ဆေးကူတာပေးပေမဲ့အင်္ဂါနေ့မှတင်တည်ဆုံသွားခဲ့တာပါ။မြန်ကျွန်တော်ဗရင်းနေမနက်ခင် VO ရဲ့သတင်းတွေကိုကိုရဲမင်းထုတ်တဲ့အတူကျွန်တော်ညံဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်အခုချိန်အားစပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
ကျွန်တော်ဗရင်းနေနဲ့ခင် VO မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ချင်းပြည်နယ်ပလောဝစိတ်ကန်းကနေပုတ်တပူးနေနေလေပိုင်းကကလရန်မြစ်ကြောင်းအတိုင်းထွက်ခွာလာတဲ့ချင်းပြည်နယ်အစိုးရဝန်ကြီးဦးစိုးထက်စီးနင်းလိုက်ပါလာတဲ့ဆက်လီကိုအေးအေးရခိုင်လက်နက်ကိုင်ဖွဲ့ကလက်နက်ကြီးတွေနဲ့ပြင်းပြင်းထန်ထန်ပစ်ခတ်တိုက်ခိုက်ခဲ့တဲ့အကြောင်းနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။ပလောဝဒေသစစ်ဘေးဒုက္ခသည်တွေအရေးအပါဝင်ဒေသပွင့်မျိုးရေးလုပ်ငန်းတွေနဲ့ပတ်သက်လို့ရက်သတင်းတစ်ပတ်ကြာတွားရောက်ခဲ့တဲ့ခီးစဉ်အပြီးမနေ့ကပလောဝမြို့ကနေဆက်လီနဲ့အပြန်ကလရန်မြစ်ကြောင်းမှာအေးအေးရခိုင်လက်နက်ကိုင်ဖွဲ့ကလက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ချင်းပြည်နယ်ဝန်ကြီးဦးစိုးထက်က VOA ကိုပြောပါရယ်ဒီတိုက်ခိုက်မှုဟာအသက်အန္တရာယ်ကိုထိခိုက်စေတဲ့ချင်းချောင်းမှုဖြစ်တယ်လို့လည်းသူကအခုလိုပြောပါရယ
်ဒီနေ့ဖြစ်တဲ့ဖြစ်စဉ်တွေတော့အသက်အန္တရာယ်ကိုအများကြီးခံနေတဲ့နေချောင်းလက်နက်ကြီးလေးကဆယ်လုံးလောက်ထိတိုက်ခိုက်မှုဖြစ်တယ်လက်နက်ငယ်တွေပစ်ဆောင်မှုဖြစ်တယ်ဆိုတော့ဒါတော့အသက်အန္တရာယ်ကိုပါချင်းချောင်းထိခိုက်နေတယ်မြို့
အေးအေးကပြစ်တယ်ဆိုတာကရောတေချာလားရှင်
မတန်းနဲ့အေးနဲ့ကုဝေးစီတာကိုအေးကတခါတာ
အခုလိုအေးဘက်ကတိုက်ခိုက်တဲ့အပေါ်မှာရောဘယ်လိုမြင်ပါလဲရှင
်ကျွန်တော်ဒီသာတို့ကိုလုံချုံကြီးတိစားပဲတက်ထားတယ်ဟိုဒေါက်တာဆောင်းဆောင်ဆင်းတို့တို့မကြံပြားလို့ဒုက္ခပြုဖို့ဟိုလုံတာမရှိပါလဲဘူးလဲဟိုကျွန်တော်ဒီသာတို့ကျွန်တော်ဒီအဒီကကျွန်တော်ရောက်တဲ့ဒုက္ခပြုလို့ဟိုအပြေလို့ထောက်ပံ့ဘယ်လိုမျိုးလေးကျွန်တော်ပြင်းနေစင်တောင်းရှိလို့လည်းလာရခြင်းလို့ဖြစ်စဉ်ပါတော့ရင်းနှောင်းရတယ်လို့ပဲတော်တော်လေးလေးဖမ်းမှာဘူးလေဒီသာအကျိုးတကူနဲ့လုပ်တယ်လို့မျိုးစင်တော့ဟိုမတမ်းကြလို့ချိချောက်တာလို့ဒီခါတာလို့ဖြစ်တယ်ပ
ါအခုအင်တာနက်တွေပိတ်ထားတာကရောဘယ်တော့ပြန်ဖွင့်ပေးမှလဲရှင
်အေးဒီဟာလည်းကျွန်တော်ဒီသာက conflict ဖြစ်တဲ့ area ဆိုလို့လေးဆိုအမုန်းကားတွေတအားများလို့လို့လေအခုလို့အင်တာနက်ပိတ်တယ်လို့ထင်ပါတယ်ခင်ဗျခုလည်းလို့ရှိနေအမုန်းစကားတွေကဟိုပို့ပြီးတော့လည်းဖြစ်လာနိုင်တယ်အနေအထားတွေလည်းတွေ့ပါတယ်ဟိုပိတ်တာပေါ့နော်ကြာကြာပိတ်တာဆိုတော့ဒီလူတို့ဘက်တစ်ခါတည်းအခုလို့ကျွန်တော်ကိုဗစ်ရောဂါဖြစ်တဲ့ကာလမျိုးမှာအသိပညာပေးဖို့လိုအပ်တဲ့ချက်မျိုးကလည်းဒါတွေကဖြစ်နေချင်ပါတယ်နောက်အခုလို့ရုပ်ကပွဲတော့မချင်တော့မှလည်းအင်တာနက်ကိုကြာကြာပိတ်တာဟာကျွန်တော်ရုပ်ကပွဲတော်တော်လေးအထောက်ပံ့နေရပါတယ်ဟိုအသက်ကျတော့ဟိုအင်တာနက်ဖွင့်လာတော့ကောင်းကျိုးပုံများမလို့တော့
ချင်းပြည်နယ်စီပင်တရားရေးဝန်ကြီးဦးစိုးထက်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပလဝမြို့နယ်လွတ်တော်ကိုယ်စားလှယ်လောင်းလဲဖြစ်ပါတယ်။ဝန်ကြီးဦးစိုးထက်ခီးစဉ်တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့အေးအေးတာဝန်ရှိသူတွေဘက်ကို VOE ကဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမယ့်အချိန်မီဆက်သွယ်လို့မရဖြစ်နေပါတယ်။အခုလိုပလဝဒေတာခီးစဉ်တွင်ပြည်နယ်ဝင်ကြီးဦးစိုးထက်ကိုအေးအေးလက်နက်ကိုင်အဖွဲ့ကအကြမ်းဖက်တိုက်ခိုက်မှုဟာနယ်မြေငြိမ်းချမ်းရေးဒေတာခံပြည်သူတွေရဲ့အသက်အန္တရာယ်ကိုပါချိန်ချောက်နေတယ်လို့မြင်ကြောင်းခုမီးချင်းမျိုးနွယ်စုများရေးရာပေါင်းစည်းညှိနှိုင်းရေးကောင်စီ KACC ပြောခွင့်ရမိုင်နန်းဝေက VOE ကိုအခုလိုပြောပါတယ်
ပြစ်ခတ်တယ်ဆိုကြတဲ့ရပေါ့နော်ဒါကဘလို့ဖြစ်ဟိုချိန်ချောက်ပြီးတော့ပြစ်ခတ်တာပဲဖြစ်ဖြစ်ဒါမှမဟုတ်လှုပ်ကြံကျင်လို့ပြစ်ခတ်တာပဲဖြစ်ဖြစ်ပေါ့နော်ဘလို့ပြစ်ခတ်မှုပဲဖြစ်ဖြစ်ဘေးအဖွဲ့ကပဲဖြစ်ဖြစ်ပေါ့နော်အေတော်လကောင်မြန်မာစစ်တပ်တော်လကောင်ဘေးအဖွဲ့ကပဲဖြစ်ဖြစ်ဒါဒီပြည်သူလူထုပေါ်မှာဒီနေပြည်တော်ချမ်းရေးပေါ့အများကြီးစိန်ခေါ်မှုဖြစ်တယ်နောက်တစ်ချက်ကကြတော့ဒီဒေတာအကျိုးကိုပေါ့နော်ဒေတာအကျိုးအတွက်ဖွံ့ဖြိုးရေးလုပ်ငန်းတွေညွနေအဲ့တော့ data ဖွံ့ဖြိုးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ဝန်ကြီးတယောက်ပေါ့နော်ဒီလိုမျိုးဒီဖွံ့ဖြိုးလုပ်ငန်းခီးစဉ်တော့လောကပါတီကိစ္စခီးစဉ်တော့တွားတဲ့ချိန်မှာဒီပြစ်ခတ်မှုတွေဆိုတာကတော့ဒါအကြမ်းဖက်တဲ့လုပ်ရက်ဖြစ်တယ်ပေါ့နော်ဆိုတော့ဒီလိုမျိုးလုပ်ရက်တွေကိုဘယ်အဖွဲ့ကပဲလုပ်လို့ကျွန်တော်တို့ကတော့ကန့်ကွက်ချုံချပါတယ
်အခုလိုနယ်မြေတွင်းတိုက်ခိုက်မှုတွေအဆက်မပြတ်ရှိနေတာကြောင့်နိုဝင်ဘာ10ရက်မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ပလဝမှာကိုယ်စားလှယ်လောင်းတွေမဲဆွဲစည်းရုံးနိုင်မယ့်အခြေအနေနဲ့ရွေးကောက်ပွဲကျင်းပနိုင်မယ့်အခြေအနေတွေကိုတော့စိုးရိမ်နေရတယ်လို့ KACC ရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
်ရခိုင်ပြည်နယ်မောင်သောမြို့နယ်တရက်အုပ်ရဲကင်းစခန်းမှာတာဝန်ထမ်းဆောင်နေတဲ့ရဲသားသားနှစ်ဦးပျောက်ဆုံးရာကနေရဲသားသားသူရလောင်းကိုတွေ့ရှိခဲ့တယ်လို့တပ်မတော်ဘက်ကထုတ်ပြန်ထားသလိုရွာသားတွေကိုမတင်ကြလို့ဖမ်းဆီးစစ်ဆေးနေတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်တော်နိုင်ကွင်းအိမ်ပါမောင်တော်မြို့နယ်တရက်အုပ်ရဲကင်းစခန်းမှာတာဝန်ထမ်းဆောင်နေတဲ့ရဲသားသားဆေးရမျိုးနဲ့ရဲသားသားမြစ်သိန်းတို့နှူးဟာစက်တင်ဘာလ9ရက်နေ့ညနေပိုင်းမှာမိသားစုရှိရာရွက်ညူတောင်ကျေးရွာကိုလက်နက်ခဲရနဲ့သူအပြန်လမ်းခရီးမှာပျောက်ဆုံးသွားခဲ့တာပါစတဲ့မှာခုနှစ်နှစ်မှာတော့ပြည်ညွတောင်ကျေးရွာနီးပစုံကန်ဟောင်းနေရရွှွန်နွန်သွဲမှာရဲတပ်သားဆေးရမျိုးရလောင်းကိုတွေ့ရှိရပြီးနှိပ်စက်ထားတဲ့တန်ရတန်ချက်တွေနဲ့တိတ်ဆုံးတာတွေ့ရှိရတယ်လို့တပ်မတော်သတင်းမှထုတ်ပြန်ရေးဖွဲ့ကနေစူလန်လဆေးရနေရက်စွဲနဲ့ထုတ်ပြန်ထားပါတယ်ရဲတပ်သားနှူးပျောက်ဆုံးတိတ်ဆုံးတဲ့ကိစ္စပနာမစုံစမ်းချက်အရအေအေနဲ့အာစာလက်နက်ကင်အုပ်စုကအလိငတ်ချောင်းမြောင်းတပ်ဖြတ်ခြင်းဖြစ်တယ်လို့တပ်မတော်ဘက်ကနေသတင်းထုတ်ပြန်ထားပါတယ်တမရော်ရဲ့ထုတ်ပြန်ချက်ပေါ်မှာတော့ရခိုင်လက်နက်ကင်အေအဖွဲ့ပြောခွင့်ရခိုင်ဒုက္ခကတော့အခုလိုညင်းဆူထားပါတယ်
အဲ့ဒီရေးတပ်သားနှစ်ယောက်ကအရာထင်းမှာသူတို့နဲ့ဒီစီးပွားရေးလုံဖို့ကင်ဖက်တွေကြားမှာငွေကြေးအရှုပ်ရှင်းတွေအဲ့ဒီကိစ္စတွေကြောင်းနေပြီးတော့လူမှုရေးအရှုပ်ရှင်းတွေကြားမှာသူတို့ဒီတပ်ဖြတ်ခံရတာဖြစ်နိုင်တယ်အဲ့ဒီကိစ္စကတော့ဒါကျွန်တော်တို့နဲ့ဘာမှပတ်သက်မှုမရှိဘူး
တည်ဆုံးနေတဲ့ရဲတပ်သားဆေးရမျိုးအလောင်းကိုစက်တင်ဘာလ9ရက်နေ့တရက်အုပ်ရဲကင်းစခန်းနဲ့မနီးမဝေးရွံ့ညူတောင်ကျေးရွာနီးပစုံကန်ဟောင်းမှာတွေ့ရှိခဲ့လို့ပစုံကန်ပိုင်ရှင်ဦးမောင်ထွန်းစိန်ကိုလည်းလူတက်မှုရဲစရာကြီးဥပဒေပုံမှန်300နှစ်နဲ့ငခုရနိုင်မြေရဲစခန်းမှာမနေ့ကဖမ်းဆီးအမှုဖွင့်လက်ထားပါတယ်။ဒီအချိန်လေးကိုရွံ့ညူတောင်ရွာသားတို့ကအခုလိုပြောပါတယ်
။ဒီသားနှစ်ဦးကြောက်သွားတယ်လို့ကျွန်တော်တို့အင်မီလိုတင်းစကားတွေကြားပြရပါတယ်။မင်းကတော့အလောက်တလောက်ရတယ်ဆိုပြီးတော့ကျွန်တော်တို့ကြားပြရပါတယ်။အေးဒီအလောက်ကတော့ကျွန်တော်တို့ဒီရောမျိုးတော်ရောရဲ့အချစ်ဖောင်းမှာပဇွဲတန်းလေးရှိတဲ့ပဇွဲတန်းမှာတော့နေတယ်လို့သိရပါတယ်။ပဇွဲတန်းပိုက်ရှင်ကရောမျိုးတော်ကကျွန်တော်တို့တိုင်အောင်သားရခိုင်ပိုက်ရှင်တူဖိုက်ပါတယ်။ပဇွဲတန်းကပိုက်ရှင်တော့အခုကျမှခူရနေနေကအေးဒီလိုသိသိထားပါလေကြာ။
အလောင်းကိုတွေ့ရှိရပစုံကန်ဟာ2019ခုနှစ်မောင်သောဒေတာအကြံဖက်ဖြစ်စဉ်ကလေးကအလုတ်သမားတွေမရှိလို့မလုပ်ပဲပြစ်ထားတာလို့အဖမ်းခံရသူဦးမောင်ထွန်းစိန်ရဲ့မိသားစုဝင်သူကပြောပါတယ်မောင်သောမြို့နယ်တွင်မှာနေကြားဆောက်ရဲတပ်ဖွဲ့ဝင်တွေမကြာခဏတိုက်ခိုက်ခံရတယ်လို့တိုက်ခိုက်ခံရတိုင်းအေအေနဲ့အာစာလက်နက်ကန်အုပ်စုလက်ချက်လို့တပ်မတော်ဘက်ကထုတ်ပြန်လေးရှိပါတယ်ကျွန်တော်နိုင်ကွန်းအိမ် VUE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
နိုဝင်ဘာလရဲ့ကျင်းပမယ့်မြန်မာနိုင်ငံရွေးကောက်ပွဲအတွက်ပါတီတွေရဲ့မဲဆွယ်စည်းဝေးကာလစတင်လာချိန်မှာပဲဘယ်လိုအပြောင်းအလဲမျိုးလိုချင်ကြသလဲဆိုတာပြည်သူတို့ချို့ကြအမြင်ကွဲပြားမှုရှိနေတဲ့အကြောင်း AFP သတင်းတပုတ်ကိုတင်ပြချင်ပါတယ်ကျွန်တော်ညောင်ဝင်းအောင်ပါ2015ရွေးကောက်ပွဲမှာတောင်ပြိုကမ်းပြိုအနိုင်ရလိုက်တဲ့ NLD ပါတီဟာသူ့အစိုးရသက်တမ်း9နှစ်တာကာလအတွင်းအဂိလိုက်စားမှုတက်ဖြည့်ရေးစီမံချက်ကိုအတက်နိုင်ဆုံးအကောင့်ထည့်ဖော်တယ်လို့မြင်သူတွေရှိသလိုရာကြီးအဆင့်ကနေဘိုးအဆင့်ထိအထွေထွေအုပ်ချုပ်ရေးဌာနကိုအယက်သားအစိုးရလက်အောက်မှာပြောင်းရွှေ့ထားနိုင်ခဲ့တဲ့အချက်ပြည်သူတွေရဲ့လွတ်လပ်ခွင့်ကိုကန့်သတ်ဖိနှိပ်ထားတဲ့ဥပဒေပုံမှန်တချို့ကိုပြင်ဆင်နိုင်ခဲ့တဲ့စတဲ့အချက်တွေမှာတော့မျက်နှာကောင်းရပါမယ် ဖွဲ့စည်းပုံပြင်ဆင်ရေးငြိမ်းချမ်းရေးစီးပွားရေးဖွံ့ဖြိုးမှုနဲ့တရားဥပဒေစိုးမိုးရေးကဏ္ဍတွေမှာထင်သာမြင်သာအောင်မြင်မှုမရသေးတာကပြည်သူတွေကိုအားမလိုအားမရဖြစ်စေခဲ့ပါတယ်။နေပြည်တော်မှာနေတဲ့မတ်ခင်မျိုးနွယ်ကတော့ NLD အစိုးရဟာဂတိတွေသာပေးပြီးလက်တွေ့အကောင့်ထဲပုံမှုအားနေတယ်လို့အမြင်ရှိသူပါ
သူတို့ကတော့ဗစက်ကပဲပြောသွားပါတော့လက်တွေ့ဘာမှလုပ်ပြခဲ့တာမရှိဘူးအခုဟိုမဲနာနီးတယ်မဲနာနီးတယ်ဆိုလို့ရှိရင်လည်းနည်းနည်းပါးပါးလေးပဲလုပ်ပြရောင်လေးပဲစောင့်ရလမ်းလေးကင်းပေးတယ်ပေါ့နည်းနည်းပေါ့ဒီလောက်ပါပဲသူတို့ဘာဆိုဘာမှဟိုကြီးကြီးမားမားဘာမှမလုပ်ခဲ့သေးဘူ
းရန်ကုန်မြို့ကဆက်ကားဆရာဦးစောမင်းကတော့ NLD ပါတီထပ်ပြီးအနိုင်ရမှသာစင်းရဲမှုကလွတ်မြောက်မယ်လို့ဆိုပါတယ
်ပွင့်လင်းဆုံးပြောရင် NLD နိုင်ကြခြင်းလို့ပေါ့အဲ့လေဒီဝင်ရတဲ့သဘောပေါ့ပြောမှဆိုဒါအမေစုရဲ့ဟိုလောက်ရက်နဲ့ပြောမှဆိုကြိုက်တယ်ပေါ့ကွာမေစုလောက်ရက်ကိုလည်းရမ်းကြိုက်တယ်ပေါ့အဲ့လိုပေါ့တို့တွေဒါနောက်ငါနဲ့2020မှာမေစုနိုင်ငံရင်တို့တွေလည်းစီရင်တွင်းနဲ့လောက်လောက်မယ်တို့တွေထင်လို့ပေါ့ဒါပါပဲ
လက်တလုံးမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတရရိတ်တိုးလာနေတာပါဒါပေမဲ့လည်းကန်ယောဂအစိုးပိုင်းမှာကလေးကကိုဗစ်တားဆီးထိန်းချုပ်ရေး NLD အစိုးရရဲ့ကင်တွယ်ပုံကိုအားရသူကတော့ရန်ကုန်မြို့ကစီးပွားရေးလုပ်ငန်းရှင်ကိုဒီဟာပဲဖြစ်ပါတယ်
ကျွန်တော်တို့ဒီဟိုတခြားနိုင်ငံတွေမှာဖြစ်နေတဲ့အခြေအနေတွေကကိုယ်နိုင်ငံမှာများဖြစ်ခဲ့ရင်ဆိုတဲ့အစိုးရစိတ်နဲ့ပူခဲ့တာမျိုးရှိတယ်ဒါပေမဲ့ဆက်ဖြစ်တဲ့အချိန်မှာနဲ့ဒီနိုင်ငံကိုဆက်ဖြစ်ပြီဆိုရင်အစိုးရရဲ့မန်နေဂျမန့်အရင်ကောင်းပါတယ
်မြန်မာနိုင်ငံတွင်လက်ရှိကိုဗစ်ကူးစက်မှုနှုန်းအတိုင်းသာသွားနေရင်နိုဝင်ဘာရွေးကောက်ပွဲကိုတော့ရွှေဆိုင်ထားတဲ့လို့နေပြည်တော်မြို့ကန်ကိုမျိုးမင်းဦးကတိုက်တွန်းပါတယ
်ကျွန်တော်တို့ကလူဘဝရှင်သန်မှုမှာကျန်းမာရေးအဓိကကြရတယ်အဲ့တော့ကျန်းမာရေးနဲ့ကျန်းမာရေးဒီပုံစံအတိုင်းပဲဆက်သွားနိုင်မယ်ကိုဗစ်ကစကန်ဝေးတိုင်းပဲဒီလောက်အင်အားများများနဲ့သွားနိုင်မယ်ဆိုရင်တော့ဥပဒေအတိုင်းရွှေ့တဲ့တယ်လို့ကျွန်တော်တို့ထင်တယ်ပေါ့နော
်2015ရွေးကောက်ပွဲမဲဆွယ်ကာလမှာပြောင်းလဲချိန်တက်ပြီဆိုတဲ့ NLD ပါတီရဲ့တိုက်တွန်းချက်တစ်ခုကလူကိုမကြည့်ပဲပါတီကိုသာကြည့်ပြီးမဲထည့်ပါဆိုတဲ့စကားဖြစ်ပါတယ်ပါတီကိုသာဦးစားပေးပြီးတိုင်းရင်းသားတွေကိုယ်တိုင် NLD ကိုမဲပေးခဲ့ကြတာပါအခုတော့အဲ့ဒီအတွေးကိုအသေးစားပြန်သုံးသပ်ဖို့လိုပြီလို့ပြောသူကစစ်တွေမျိုးကရခိုင်တိုင်းရင်းသူဒေါ်စောဆန်ငင်းသူပဲဖြစ်ပါတယ
်ဒါကလည်းပဲပါတီဆိုတဲ့အပေါ်မှာကြည့်ပြီးတော့မဲပေးတယ်ဆိုတာထက်လေဒီအဲ့ဒီပါတီတဲကလူပုဂ္ဂိုလ်ရဲ့စွန့်ဆောင်နိုင်မှုပေါ့နော်ဘလို့စွန့်ဆောင်နိုင်မှုအခြေအနေကိုသုံးသပ်ပြီးမှပဲမဲပေးတယ်ဆိုလို့ရှိရင်တော့ပို့ပြီးတော့မှတပါဝါကြမယ်လို့မြင်နေပေါ့နော်အဲ့ဒီတဲမှာမှတခါကျွန်မတို့ကဒီရခိုင်ပါတီကိုပဲအဓိကဦးစားပေးပြီးတော့ကျွန်မတို့မဲပေးတဲ့
နယ် NLD ပါတီခေါင်းဆောင်တွေကတော့တိုင်းပြည်မှာဒီမိုကရေစီအုပ်မြစ်တွေခိုင်ဖို့အတွက်ပါတီတစ်ခုရဲ့မူဝါဒကိုကြည်ပါ NLD ကိုသာမဲပေးကြပါဆိုတဲ့တိုက်တွန်းမှုတွေဆက်ရှိနေသေးပါဒီတော့နောက်နှစ်လကြာကာလမှာကျင်းပမယ်2020ရွေးကောက်ပွဲမှာပြည်သူအများစုကဘယ်ပါတီကိုမျိုးချဲမဲပေးကြမလဲဆိုတာကတော့စောင့်ကြည့်ကြရမှာဖြစ်ကြောင်းပါခင်ဗျာ
အခုလိုကာယောဂကာလအတွင်းမိဘတွေအစိုးရင်ဆုံးကသူတို့ကလေးတွေရဲ့စိတ်ပျော်ရွှင်လုံခြုံမှုရဖို့ဖြစ်တဲ့အကြောင်းဗြိတိန်အစိုးရကျန်းမာရေးဌာန Public Health England PHE ကဖော်ပြလိုက်ပါတယ်ကာယောဂကြောင့်ကန့်သတ်ပိတ်ဆို့မှုတွေဟာလူတွေကိုစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေထဲမှာစိတ်မပျော်ရွှင်တာနဲ့စိတ်ဖိစီးမှုတွေဖြစ်စေပြီးအဆိုးဆုံးခံစားကြရတဲ့သူတွေကကလေးတွေရဲ့သုံးပုံတစ်ပုံနဲ့လူငယ်တွေဖြစ်ကြတယ်လို့ British သုတေသနကုမ္ပဏီ YouGov ကပြောပါတယ်အခုစတင်တဲ့ The Every Mind Matter ဆိုတဲ့လှုပ်ရှားမှုကတော့ကလေးတွေနဲ့လူငယ်တွေရဲ့စိတ်ဓာတ်ရေရာပျော်ရွှင်ကြမှာစီဖို့ဖြစ်တဲ့အကြောင်း AP သတင်းလွှာကိုပြောပြပေးပါမယ်ရှင်။ကျွန်မခွာညိုပါ။ကျောင်းတွေကောလိပ်တွေလည်းပြန်ပြီးစဖွင့်နေတာနဲ့အတူမိဘတွေအနေနဲ့ကိုသားသမီးတွေရဲ့စိတ်ကြမ်းမာရေးနဲ့ပတ်သက်လို့ဘလို့လက်ကျင့်ပြုထောင်ပေးရမလဲဆိုတဲ့အစီအစဉ်တစ်ရပ်ကို Britain ကြမ်းမာရေးဌာန PHE ကစတင်လိုက်ပါတယ်။နာရင်းဒေါရစ်ကဗြိတိန်စိတ်ကြမ်းမာရေးတည်ချောင်းကြံစီမှုကာကွယ်ရေးနဲ့လူနာတွေဘေးကင်းလုံခြုံရေးဆိုင်ရာကြမ်းမာရေးဝန်ကြီးပ
ါ Young people have had their worlds turned upside down. They've not been with their friends, their routine.
လူငယ်တွေအတွက်သူတို့ဘဝဆောက်ထိုးမုန်းမြော်ဖြစ်သွားခဲ့တာပါပဲ။တငယ်ချင်းတွေနဲ့လည်းမတွေ့ရပုံမှန်လုပ်နေကြတဲ့လူတွေအကုန်လုံးပြက်ကျောင်းနေတော့မှတက်လို့တော့မရကြတော့ပါဘူး။ဒီလိုအခြေအနေမှာသူတို့လေးတွေဘလောက်တောင်ဆိတ်ရှုပ်နေမလဲဆိုတာကျမတို့သိကြပါရဲ့။စိတ်မကြည်လင်တာနဲ့စိတ်ဖိစီးမှုတွေဆိုတာဒီအခြေအနေမှာပုံမှန်တုံ့ပြန်မှုတစ်ခုပါပဲ
YouGov အဖွဲ့ကစစ်တမ်းကောက်ခဲ့တဲ့မိဘပေါင်း2559ယောက်ရဲ့တဝက်ကျော်ကအခုလိုကတ်ယောဂဘေးအတွင်းသူတို့အစိုးရင်ဆုံးကကလေးတွေရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးဖြစ်တယ်လို့ပြောကြပါတယ် 19နှစ်အရွယ် Jess Tanks ကတော့ဒီသတင်းပတ်ထဲမှာပဲကောလိပ်ပြန်တက်နေရပါပြီ
Normally you can go to your teachers and say oh miss what do I do or sir how do I deal with this but in this instance
ပုံမှန်ဆိုရင်ဆရာတွေဆရာမတွေစီတွားပြီးတော့ကျမဘာလုပ်ရမလဲဘယ်လိုလုပ်ရမလဲစသဖြင့်မေးနိုင်ပါတယ်အခုကျတော့ဒီကယောဂဆိုတာသူတို့ကိုယ်တိုင်တော့မှပထမဆုံးကြုံတွေ့ရတာဆိုတော့လေသူတို့လည်းဘာလို့ရမယ်ဆိုတာမသိကြပါဘူးအဲ့ဒီတော့စိတ်မကောင်းပါဘူးငါတို့လည်းဘာလို့ရမှာမသိဘူးအကောင်ဆုံးဖြစ်မယ်ဆိုတာတွေကတော့ဆက်လုပ်ကြတာပေါ့ဆိုတာမျိုးတွေနဲ့ပဲပြန်ဖြေကြရလေဒီကာလာကြီးဘရောမှအဆုံးသတ်မလဲဆိုတဲ့အဖြစ်အတိအကျမရှိတာကြောင့်ဒါကကျမတို့အတွက်ပိုးပြီးတော့ခက်ခဲစေပါတယ
် YouGov ရဲ့စစ်တမ်းကောက်ယူချက်တွေအရအသွားလာကန့်သတ်မှုတွေလုပ်ထားတဲ့အချိန်မှာအရင်ကထက်ပိုပြီးအဖို့မဲ့တယ်လို့ခန်းစားရကြောင်းဖြေသူက48ရာခိုင်နှုန်းပိုပြီးစိုးရိမ်ကြောင်းကြတယ်လို့ဖြေသူက38ရာခိုင်နှုန်းပိုပြီးဝမ်းနည်းအားငယ်တယ်ဖြေသူ39ရာခိုင်နှုန်းနဲ့ပိုပြီးစိတ်ဖိစီးတယ်လို့ဖြေသူက34ရာခိုင်နှုန်းရှိပါတယ်ခရင်းနဲ့လူငယ်စိတ်ကြမ်းမာရေးလှုပ်ရှားမှု website မှာမိဘတွေနဲ့ဆောင်ရှောက်သူတွေအတွက်တိသင့်တိထိုက်တဲ့အချက်လက်တွေတင်ပြထားသလိုကလေးတွေကဘာကိုအလေးနဲ့ပြောသလဲနေ့စဉ်ပုံမှန်ဘာတွေပြုမှုဆောင်ရွက်သလဲဆိုတာတွေနဲ့ပတ်သက်တဲ့အကြံပြုချက်တွေကိုအစံဖိုင်နဲ့တကွာတင်ပြထားပါတယ်။ဒေါက်တာပရာတိဘာချစ်စာဘီဆန်ကကလေးနဲ့ဆက်ကျော်သက်ဆိုင်ရာစိတ်ပညာရှင်တယောက်ပါ
Just making some time to speak to your child about how they feel, provide some reassurance.
မိဘတွေကကလေးတွေရဲ့ခံစားချက်ကိုသိအောင်လို့စကားစင်ပြီးပြောချင်ပေးရပါမယ်။သူတို့ရဲ့ဘူးဝင်တော့ကံတွေပြအောင်လဲတတ်နိုင်ပြလုပ်ပေးရပါမယ်။သူတို့ပြောတာကိုအလေးထားနားထောင်တယ်ဆိုတာလည်းသိအောင်ပြပါ။လက်ရှိအခြေအနေကဘာမှကိုကြိုတင်ခံမှန်းလို့မရဘူးလို့ဒီသူတို့ခံစားနေရတဲ့အချိန်မှာလုံရုံးလုံစင်တွေလုံနေနိုင်အောင်လို့စီစဉ်ပေးမို့လုံမယ်လို့ကျွန်မထင်တယ်။
The Every Mind Matters လှူရှာမှုဟာပကြီးစရာ Charlie McKenzie ရဲ့ The Point, The Mole, The Fox and The Horse ရုပ်ပြဇာတ်လမ်းကိုနာမည်ကျော်အနုပညာရှင်တွေဖြစ်ကြတဲ့ Davina McCall, Marvin Humes, Katie Piper, Sean Fletcher နဲ့ Edith Bowman တို့လို Britain ရဲ့နာမည်ကျော်မိဘတွေပါဝင်တရုတ်ဆောင်ထားတဲ့ရုပ်ရှင်ဇာတ်လမ်းတို့တစ်ခုကိုရိုက်ကူးထုတ်လွှင့်တာဖြစ်ပါတယ်ရှင်
ကလေးဒီကဗန်မီဒီယာတွေမှာမြန်မာနိုင်ငံအကြောင်းသုံးသပ်ရေးသားထားကြတဲ့အထက်ကတချို့မူရင်းအပေါ်မပြတ်ဆက်လက်ပြောပြလိုပါတယ်ကျွန်တော်ကြိုဆိုတာပါကပလန်စီမံကိန်းကိစ္စမြန်မာသတိထားလာမှုအပေါ်တရုတ်စုဝင်စိတ်ကြီးထွားလာတဲ့ဆိုတဲ့ခေါင်းစဉ်နဲ့ kni.news.com မှာရေးသားထားတာကိုဥစွာပြောပြပါစီအစကတည်းကနှေးကွေးနေတဲ့ကပလန်စီမံကိန်းအပေါ်မြန်မာအစိုးရကသတိထားကင်တွယ်လာတဲ့အတွက်တရုတ်အရာရှိကြီးတွေစိုးရင်လာနေတယ်တူဘီကွန်မန်ပါတီရဲ့ Polit Bureau အဖွဲ့ဝင်ရင်ကြီးရှိမကြခင်ဥရောပအသွာမြန်မာပြည်ကိုဝင်ပြီးတော့ဒီကိစ္စကိုအလေးအနက်ထားပြောကြားသွားတယ်လို့ဆိုပါတယ်။ဒီလို Polit Bureau အဖွဲ့ဝင်တယောက်လာပြီးဆွေးနွေးတာဟာယခင်ကဝန်ကြီးဝန်ကြီးတို့ကွန်မန်ပါတီဘဟုကွန်ပြည်ဝင်ဖြစ်တဲ့ဂျွန်တောက်တို့လာပြီးဆွေးနွေးတာတဲ့ပုံပြီးထူကြပါတဲ့။အခုတွေ့ဆုံမှုဟာမြန်မာအစိုးရအနေနဲ့လည်းသူတို့ပြောကျင်တဲ့အရေးတဲ့အချက်ကိုတရုတ်နိုင်ငံရဲ့အဆင့်အမြင့်ဆုံးနေရာအထိပောက်ရအောင်ပြောဖို့အခွင့်အရေးရရှိခြင်းဖြစ်တယ်လို့လည်းဆိုရတယ်။အခုလို Polit Bureau ဝင်ရင်းကြီးစီနဲ့တွေ့ဆုံတဲ့နေရာမှာဒေါအောင်ဆန်းစုကြည်ကသူတို့ဟာတရုတ်တို့စီကအီအီသွေးပြစ်မိတဲ့ရင်းနှီးမြှုပ်နှံမှုကိုရလိုတဲ့အကြောင်းအလေးထားပြောကြားခဲ့တယ်လို့ဆိုပါတယ်။အခုအချိန်ကြီးကတော့ BRI ကကပလန်စီမံကိန်းကိုမြန်မာကသတိနဲ့ဖြည်းဖြည်းချင်းလှုပ်ဆောင်နေတယ်လို့လည်းရေးထားပါတယ်။တရုတ်ဟာCMEC ကတရုတ်မြန်မာစီးပွားရေးဈေးညံရည်ရွယ်ချက်ရဲ့အောက်မှာစီမံကိန်းပေါင်း38ခုကိုအစိုးပြုထားပေမဲ့မြန်မာဘက်ကတော့ခုခုကိုပဲအတည်ပြုထားသေးပြီးနှစ်ဖက်စလုံးအတွက်အကျိုးအများရှိစေမယ်လို့အမခန့်ချက်ပေးနိုင်တဲ့စီမံကိန်းတွေကိုသာဆက်လက်အကောင့်ထဲပို့သွားမယ်လို့လည်းမြန်မာအရာရှိတွေကပြောကြောင်းရေးသားထားပါတယ်။ဒါဟာတရုတ်မြန်မာစီးပွားရေးဈေးညံဒေသတဆင့်မြန်မာအပေါ်တရုတ်တို့လွှမ်းမိုးခြေလေဘို့ကျူပန်းလာနေတဲ့ခြေလန်းကိုမြန်မာဘက်ကသတိထားပြီးခုခံနေကြောင်းပြသလိုက်တာလည်းဖြစ်တယ်လို့ရေးပါတယ်။တရုတ်ကဖြစ်နိုင်မဲ့ဆိုရင်ဒီမြန်မာနိုင်ငံရဲ့လာမယ့်နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်မှာကို BRI ကကပလန်စီမံကိန်းကိုအကောင့်ထဲဖော်ရမြင်ရင်ပါတဲ့။တစ်ချိန်တည်းမှာပဲသူနဲ့တိုင်ပွဲဖြစ်တဲ့အမေရိကန်ပြည်ထောင်စုတို့ဂျပန်တို့ရဲ့လွှမ်းမိုးမှုမြန်မာပြည်ထဲမှာတစားစားကြီးထွက်လာတာကိုလည်းပဲသူတို့ကစိုးရိမ်မခင်ဖြစ်နေတယ်လို့ရေးထားပါတယ်။မြန်မာပြည်မြောက်ပိုင်းကတိုင်းဒေသလက်နက်ကိုင်အဖွဲ့တို့ကလက်နက်ထောက်ပံ့နေတဲ့အတွက်လည်းပဲမြန်မာနိုင်ငံအစိုးရအရာရှိတွေကြားမှာရောပြည်သူလူထုကြားမှာပါတရုတ်စစ်ရဲ့စစ်တပ်ကတဖြည်းဖြည်းတဖြည်းဖြည်းကြီးထွားလာတယ်လို့လည်းရေးပါတယ် မြန်မာပြည်ညီညာရေးဖြစ်စီမှာသူတို့ကူညီပါမယ်လို့တရုတ်ကကတိပြုထားပေမဲ့မြန်မာပြည်မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတော့ဆက်လက်ထောက်ခံနေဆဲဖြစ်တယ်ထပ်ပံ့နေဆဲဖြစ်တယ်လို့လည်းရေးသားထားပါခင်ဗျာစီကူမရွေးနိုင်တဲ့လူအဖွဲ့အစည်းများဆိုတဲ့ခေါင်းစဉ်နဲ့ဒေါက်တာမီယက်စ်မူတာဇာရေးတဲ့ဆောင်းပါးကတော့ don.com မှာဖတ်ရပါတယ်မြန်မာနိုင်ငံမြောက်ကိုရီးယားဒါမှမဟုတ်အာရှလက်ပိုင်းနိုင်ငံအများစုကနောက်နိုင်ငံတွေနဲ့နှိုင်းယှဉ်မယ်ဆိုရင်သီးသီးသာသာကွဲလွဲနေတဲ့အချက်တွေကနောက်လူအဖွဲ့အစည်းတွေကတက်ကြွလှုပ်ရှားပြီးသစ္စံဖန်တီးနိုင်မှုရှိတယ်နိုင်ငံသားတွေကိုထိုးထွင်းစမ်းသပ်ခွင့်ပေးတယ်မှားသွားခဲ့ရင်ကြာရှုံးသွားရင်လည်းပဲသင်္ကန်းစာယူပြီးပြန်လည်ပြစ်ပင်နိုင်ခွင့်ရှိတယ်လို့ဆိုထားပါတယ်နိုင်ငံသားတွေအနေနဲ့ဥဆောင်နိုင်စွမ်းဖန်တီးနိုင်စွမ်းထုတ်လုပ်နိုင်စွမ်းတွေကိုလွယ်ကူစွာလှုပ်ဆောင်နိုင်တဲ့အတွက်အဖက်ဖက်မှဒီနောက်လူအဖွဲ့အစည်းတွေကတိုးတက်ပါတယ်တကယ်တော့အနောက်နိုင်ငံတွေမှာလည်းသုပ္ပတ္တနနဲ့သုရောရှိနေကြတာပါဥပမာအဖြစ်မင်းကြီးမမြတ်မှုဖြစ်ချင်းတလို့ကမကမတွေဖြစ်နေမှုစားရတွေကတော့ရှိနေတယ်လို့ဆိုပြီးအမေရိကန်ပြည်ထောင်စုကိုနမူနာပေးထားပါတယ်သို့တော်လည်းပဲသူတို့ရဲ့ကြောင်းလိုက်တိုးတက်မှုနဲ့ဖန်တီးနိုင်စွမ်းကိုတော့သံသယရှိကြမလို့ဘူးလို့ဆိုပါတယ်အဲအခြားတစ်ဖက်မှာတော့မြန်မာအစရှိတဲ့အခြားနိုင်ငံတချို့မှာလူပုဂ္ဂိုလ်တူးချင်းတွေဖြစ်စေကုမ္ပဏီအဖွဲ့အစည်းတွေဖြစ်စေလမ်းသစ်တီထွင်ဥဆောင်တာဖန်တီးကျန်စီတာထုတ်လုပ်တာတွေကိုသိမကြရပါဘူးတဲ့ချွင်းချက်တစ်ခုကတော့မြောက်ကိုရီးယားနိုင်ငံမှာနိုင်ငံအနာပိုင်တွေကအတင်းအဓမ္မပြင်းပြင်းထန်ထန်လုခိုင်းလို့ဂျွန်ဘာအာဂဇာတခုတော့ထုကြောင်တာကိုတွေ့ရတယ်လို့လည်းသူကဆိုထားပါတယ်ပြည်သူတွေကိုလွတ်လပ်ခွင့်မပေးဘဲဖိနှိပ်ချုပ်ချယ်ထားတာကြောင့်တိုင်းရင်းသားအများအပြားတည်နေတဲ့မြန်မာနိုင်ငံမှာအဆုံးမသတ်နိုင်တဲ့ပြည်တွင်းစစ်ကိုဖြစ်စေပြီးယခင်ယူဂိုစလာဗီးယားပြည်ထောင်စုလိုအစိမ့်စိမ့်အမှမှားပြိုကွဲသွားတဲ့အဆင့်ကိုတောင်းရောက်တိုင်းလဲလို့လည်းရေးထားပါတယ်ခင်ဗျာကျွန်တော်ကျော်စံတာပ
ါ VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ဆရာနာစင်ရမှာကတော့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။လက်မဲ့ရွေးကောက်ပွဲအပြီးအစိုးရဖွဲ့စည်းရေးအတွက်တိုင်းရင်းသားပါတီတွေအရေးပါလာမယ်ဆိုရင်သူတို့ဟာဘယ်ပါတီနဲ့ပူးပေါင်းကြမလဲ။အခုလိုတိုင်းရင်းသားပါတီတွေအရေးပါလာတဲ့အတွက်သူတို့လူချင်းနေတဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးပုံမူပြင်ပြင်လာမလား။လက်နက်ကင်ပြည်ပခါတွေအစီအစဉ်ရော့သွားနိုင်သလားဆိုတာတွေကိုတချင်းပြည်နယ်ပြည်သူ့ပါတီခေါင်းဆောင်ဒေါက်တာတူပြာနဲ့ဆွေးနွေးသုံးသပ်ထားပါတယ်။ကျွန်တော်ကြော်စမ်းသားပါ။ဒေါက်တာဒီရခင်ဗျာအခုမကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာတိုင်းရင်းသားပါတီမျှော်လင့်ချက်တော်တော်ကြီးကြီးမားမားထားရှိရလို့သိရပါတယ်။ကွန်ဒက်တွေကရေးကြတယ်ဒီချိန်မှာတိုင်းရင်းသားတွေဟာပြည်နယ်အဆင့်စွတ်တော်တွေကသာမကဗဟိုအဆင့်စွတ်တော်မှာရှင်ပြိုင်ကြမယ်။သူတို့တိုင်းရင်းသားအခွင့်အရေးကိုအဓိကဖော်ဆောင်ပေးမဲ့ပါတီနဲ့ပေါင်းပြီးတော့ညွန်ပေါင်းဆိုရဖွဲ့ရရင်လည်းဖွဲ့ဖို့ရည်ရွယ်ချက်ရှိရဆိုတော့အထူးရေးကြပါတယ်။ဆိုတော့ကျွန်တော်ပထမဆုံးမေးချင်တာကအခုလာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေရဲ့အခြေအနေဟာဘယ်လောက်ထိတောင်းနိုင်တယ်လို့ဆရာမျှော်လင့်ပါလေအကြံပြန်စပြောပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ရဲ့ဘုန်းတော်ကျရာဆိုလို့ရှိရင်တော့ဒီရွေးကောက်ပွဲကအခုကျွန်တော်2020အဲနဲ့2015ဆက်နည်းချူချလာအဲချူပြေပါလေနော်ဒါဟိုဒီဒီနေရာဒီလိုတို့တွေကဒီနေရာတွေဖွဲ့စည်းတဲ့ပါတီကိုအထူးဦးစားပေးနေတဲ့ဤဆန္ဒတွေပေါ်ပေါက်လာတယ်။အဲဒါသူတို့နှုတ်နယ်လဲသူတို့ကအပစ်ကြားတွေပြောလာတာပေါ့။ဒါကြောင့်မလို့ဒီဒီပါတီပြန်ကျင်းနေတာလဲသူတို့ကဘယ်လိုလာဘူး။အဲကြောင့်မို့ပါတီပေါင်းစည်းဖို့လဲဆိုတဲ့သူတို့အပစ်လာတယ်။အဲတော့အဲ့ဒီအရာကပါလဲဆိုရှင်2020ရုပ်ောက်ပွဲကိုကျွန်တော်ကဒီမြန်မာနိုင်ငံတောင်တုတစ်ခုလုံးမတဲ့အကျိုးအသက်တော်လောက်ပေါ့ပြည်နယ်အကျိုးအသက်တော်လောက်ထူးခြားတဲ့ရုပ်ောက်ပွဲဖြစ်တည်နေတာပေါ့
ဟုတ်ဘယ်လိုအကျိုးမျိုးလဲဆိုတာနည်းနည်းရှင်းပြပါခင်ဗျာဒီညမှာ
ပြည့်ချက်နည်းနည်းအရောဒါကျွန်တော်ကပြည်တော်စုတစ်ခုလုံးညီတိုင်းရရှိရရှိတဲ့ဆိုတာကြတော့ကျွန်တော်ကဒီ ်ဒီပြောင်းရမှာဒါဖက်ဒရယ်ဒီမိုကရေစီချင်းကိုပြောင်းနေဖို့အကျိုးသားရပြည်ရေးဒီပြည်နယ်မှာလည်းဒီပြည်နယ်ရဲ့ပြည်သူတွေရေးပြည်နယ်သားတွေကံဒီမှာကိုပြည်နယ်သားတွေကိုလည်းဖန်ပြီးတဲ့ကိုဒီမှာကိုဖန်ပြီးဖွင့်ဆွေးဟာကိုဒါရုံလုံးပေါ်သွားဖို့နော်လက်ပြည့်လုံဆောင်တော့လုံနိုင်တော့လုံဆောင်သွားဖို့ကိုဒီမှာကိုဖန်ပြီးဖွင့်ဆွေးဟာကိုအတတ်နိုင်ဆုံးဖို့တော့တာရရှိတဲ့အခွင့်အရေးတွေအတုံးချပြီးတော့မှကျွန်တော်ကလုံဆောင်သွားဖို့
ဆိုတော့ဒီကရက်ဆွတ်တော်တန်ငါးနှစ်တာ NLD ပါတီရဲ့လုံဆောင်ချက်ထက်တိုင်းရင်းသားအကျိုးကိုပို့ပြီးတော့စွန်းစွန်းတမန်ဆောင်ရွက်ပေးနိုင်မဲ့ပါတီကြီးအဖြစ်နဲ့ပဲပါတီကိုဆရာတို့အဆုမြင်ပါလေ
။ဟုတ်ကဲ့အခုဒီကမှာတော့ကျွန်တော်တို့ကစောင့်ကြည့်ဒီကာလလို့ပြောလို့ရပါလေ။ပါတီကြီးမှာကျွန်တော်ကဟိုဟာကျွန်တော်မလို့ဆိုတော့မှစပိုင်းဆက်ထားတာမရှိ
ဘူး။ဟုတ်က
ဲ့ကျွန်တော်ဒီကောက်ပဲအကျိုးကာလလည်းကျွန်တော်စောင့်ကြည့်မယ်။ရုပ်ောက်ပဲကြီးတဲ့ရုပ်ောက်ပဲရဲ့ရလတ်ပုံမှာလည်းကျွန်တော်စောင့်ကြည့်မယ်။အဲ့ဒီနောက်ပိုင်းမှာဖြစ်ပေါ်လာတဲ့လှုပ်ရှားမှုတွေကိုကျွန်တော်စောင့်ကြည့်မယ်။စောင့်ကြည့်လို့မှဒါအဆင်ပြေတယ်လို့ပေါ့ဗျာ။ကျွန်တော်တို့အများအကျိုးပြည်တို့အကျိုးအလားတူဒီတော်စုအကျိုးပြည်နယ်အကျိုးကိုတကယ်စစ်ပါဝင်သားစွာနဲ့လက်သက်ဆောင်ရွက်ခြင်းတဲ့ပုဂ္ဂိုလ်နဲ့ပြည်နယ်အာဏာခွဲကိုရေမျက်နှာသက်သက်ရှိဖို့နောက်ဒီနားလည်းမှုရှိဖို့ဒါဘယ်ပါတီဘယ်ဟာစွာကိုကျွန်တော်အထွတ်ချီတာမှာတော့မခံမှန်းတတ်ဘူးကြည
့်ဟုတ်ကဲ့ပြီးခဲ့တဲ့ကာလမှာရောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းရင်းသားပါတီတွေရဲ့ပူးပေါင်းဆောင်ရွက်မှုကိုအမလို့အများဆန်လေးအများကြီးကြားခဲ့ပါတယ်အဲ့ဒါကအချင်းယုံလေးပြန်ပြီးသုံးသပ်ပြပါဆရာ
ဟုတ်ကဲ့အဲ့ဒါတော့ tendency ပေါ်မှာအများကြီးမူတည်တာပေါ့သူကဒီတိုင်းသားပြည်ရဲ့လူလားချက်အကျိုးစီးပွားကိုအပြောရှင်ဘုရားနဲ့လက်တိကျကျပေါ်ဆောင်ပေးဖို့ဆိုလာဟုတ်အဲကြောင့်မလို့သူ့ရဲ့ပေါ်မှာသူ့လုပ်ရပေါ်မှာတော့အခုချိန်ခါမှာတော့ပြည်သူတွေကပြောကြတာပဲအမလို့အများဖြစ်တယ်ဆိုပြောကြတယ်နောက်နောက်မှာလည်းဒီလာမယ့်ချိန်ကာလမှာလည်းသူ့ရဲ့ပြောဆိုမှုနဲ့လုံဆောင်တဲ့ပေါ်မှာပဲမူတည်ပါတယ်
ဆရာဒီနေရာမှာတခုစဉ်းစားနေတာကချို့တိုင်းဒေသတွေမှာလက်နက်ကင်အင်အားစုတွေဟာတော်တော်ကိုအားကောင်းနေပါတယ်။အဲဒီဒေသတွေမှာပြည်သူကိုယ်စားလှယ်တွေလွတ်တော်အမတ်တွေဟာစိတ်ပြီးတော့လူတွေရဲ့ယုံကြည်မှုကိုမရကြဘူးဆိုရင်မှားမှန်ဖြစ်ပါဘူး။ပြည်နယ်သားတချို့ဟာဆိုရင်လွတ်တော်လမ်းကြောင်းနဲ့သူတို့ရဲ့အခွင့်အရေးတွေကိုရလာမှာမဟုတ်ဘူး။ဘာမှတူမပေါက်ဘူးဖြစ်နေတယ်။ဒါကြောင့်လက်နက်ကင်လက်နက်သားချင်းပူပြီးတော့အားပေးရမယ်ဆိုတဲ့စိတ်ကူးများပေါက်နေသလားလို့လည်းကျွန်တော်စဉ်းစားမိပါတယ်။တနည်းပြောရင်ဒီမိုကရေစီကိုအယုံကြည်နေပြီးတော့လက်နက်ကင်လမ်းစဉ်ကိုပဲပို့ပြီးအသံနေကြလေသလားလို့လဲစဉ်းစားစရာဖြစ်မယ်လို့ထင်ပါတယ်ဆရာဘယ်လိုသဘောပါလဲကိစ္စ
ဖြေရသဖို့သိရှိပါတယ်ကျွန်တော်အမြင်ကပြည်တွင်းစီကနိုင်ငံရေးပြဿနာတော့ဖြစ်တာပေါ့နိုင်ငံရေးပြဿနာနိုင်ငံရေးနဲ့ဖြေရှင်းမှပြည်တွင်းနိုင်ငံဆိုရဟာကအားလုံးတော့ဒါခံယူလာကြပါတယ်ဒါနိုင်ငံရေးနည်းနဲ့ဖြေရှင်းနေဆိုတော့ဒါကပြည်သူစုစုပွဲပေါ့ဒါတော့ပါပဲဆိုတော့အခုပြည်သူညီလာခံဆိုတော့ရှိတော့ရှိတယ်ဒါကြောင့်ဒီအခုဘလို့ညဉ့်ဉန်စံစားပြမှာမှာကကပုံဖော်နိုင်လို့ဆိုအပ်တာကြပါတယ်။အဲဒါကိုဒီပုံဖော်တဲ့နေရာမှာတော့ဒါ Federal Democracy Street ကို PPP ပြန်ပေါ်ဆောင်သွားနေတဲ့အဖြစ်တစ်ခုရဖို့ဆိုတာပေါ့။အဲဒါ solution ဒါလည်းအားလုံးပြည်လေသွားနိုင်တယ်။ဒီတဲ့ဒီပြတ်တာကိုအဖြစ်ရှာတဲ့နေရာမှာနိုင်ငံရေးဆွေးနွေးပွဲကိုမှန်မှန်ကန်ကန်ယူတာဖြစ်မြင့်မှန်မှန်နဲ့ဒီလိုလိုဆိုအဆုတ်ဒီကေအမှန်တကယ်ရှေ့ချူတဲ့ဆွေးနွေးပွဲဖြစ်တယ်။နောက်တစ်ခုဒီဘက်ကရရှိတဲ့ဒီဘက်ဖြစ်ဖြစ်ဖြစ်တယ်အဲအဲ့လိုရှိတော့အလုပ်ပြေလေတော့မှာကြာ
ဟုတ်ကဲ့အဲ့တော့အဲ့ဒီနိုင်ငံရေးဆွေးနွေးပွဲကပင်လုံနေပါတယ်လုံနေတဲ့နေရာမှာဒီလက်နက်ကင်အင်အားစုတွေကိုကိုစားပြုတဲ့လူတွေကပြောရေးဆိုခင်ပူစီနေပြီးတော့ပြည်သူကိုယ်စားလှယ်ဆိုပြီးရွေးကောက်တင်မြောက်ထားတဲ့လွတ်တော်ကိုယ်စားလှယ်တွေသိရေးပါတာကိုမတွေ့ရဘူးလို့တချို့သုံးသပ်ကြပါတယ
်ဟုတ်ကဲ့အဲ့ဒါနောက်ပိုင်းမှာနည်းနည်းဒီပြင်ပေါ်လာတဲ့ကြာ UPD GC ဆိုတာကတုံ့ပြန်ဆိုင်ပါပဲတုံ့ပြန်ဆိုင်တာဒါလည်းအဲ့အာနာတူလေဗယ်ကိုဖွင့်ကြည့်ထားတာတုံ့ပြန်ဆိုင်ဒါပေမဲ့နောက်ပိုင်းမှာတော့ဒါ EAO နဲ့အစိုးရတမ်းတော့နှစ်ပွင့်ဆိုင်ပုံစံမျိုးနဲ့သွားနေတာအများဒါပေမဲ့ဒါနဲ့သူတို့ကအဓိကကြတဲ့အပိုင်းကတော့ဒီလက်နက်ကဲဒေါ်လာရေးကိုဘယ်လိုရက်ဆိုင်နိုင်ပလဲဆိုတာကိုအဖြစ်ထုတ်တဲ့အခါကျတော့အဲသူတို့ကအဲ့ဒီပုံမှာသူတို့ကအဓိကကြလာတာပေါ့အဲ့ဒါ NCA ဆိုတဲ့သူတို့ပုံမှာအများကြီးအဓိကကြလာတယ်အဲ့ဒီကြောင့်လို့ဖြစ်မှာပါအဲ့ဒါတော့ကျွန်တော်ကသူတို့တော့မပြောကြည့်ပါဒါပေမဲ့ဒီပါတီကိုပြစ်ပယ်ထားလို့တော့မရဘူးကျွန်တော်လည်းပြောနေတာပဲဒီချို့တလေမှာနည်းနည်းအဲ့လိုချင်းချင်းပြားတွေရှိအောင်ရှိနိုင်တယ်ဒါပေမဲ့တကယ်တကယ်ပေါ်လို့ရှိအရာဆိုရှင်တော့ဒါအားလုံးသုံးခွင့်ဆက်သုံးခွင့်ဆက်ပါပဲဒါတွေကအာနာတူလည်းကသူသုံးခွင့်ဆက်ပါပဲအဲ့ဒီကနေ့တွားနေတာဖြစ်တယ်လို့ကျွန်တော်အဲ့လိုခန့်ချတယ်ဒီအစရာတမ်းတော်လို့တော့သပွန်ရေဝါသပွန်နိုင်ငံရေးပါတီများသပွန်အဲ့ဒါကိုပြောတာပါဟု
တ်ကဲ့ဆိုတော့နောက်တစ်ခုကဒီတိုင်းရင်းသားပါတီတွေပါဝင်နိုင်ငံရေးပါတီတော်တော်များများဟာတက်မတော်ကောက်ဝေးဦးစီးချုပ်နဲ့တွေ့ကြပါတယ်တော်တော်ကဟ ိုတမကြီးမြောင်းနိုင်ကမကြခင်မှာအနားယူပြီးတော့နိုင်ငံရေးတို့ဝင်လာမယ်လို့လည်းမျှော်မှန်းကြပါတယ်သူနိုင်ငံရေးတွေကိုပါလာရင်သူစီတိုင်းရင်းသားတွေအကျိုးအတွက်ပို့ပြီးတော့ဆောင်ရွက်ပေးနိုင်နိုင်မယ်လူဖြစ်တယ်လို့များတွက်ကြသလားဆရာ
အဲ့ဒါတော့ကျွန်တော်ကတော့သိမှခံစားတာပေါ့ဗျာအဲ့ဒါတော့ဒါဦးကျော်သံသာပြောလေပိုင်းကြတော့ကျွန်တော်သိပြီးတော့ချင်းကျက်အပြစ်ကြတော့သိကြတဲ့ချင်းကျက်တော့မပေးနိုင်ဘူးဗျာနော်အဲ့ဒါလည်းဒါဦးစားပေါ့ဗျာဒါတို့ရဲ့ကာယကံချင်းလေးသိခဲမှာဟိုတချို့ဒီလေပါတော့ရှိပေါင်းရှိနိုင်တာပေါ့သူတို့ဆုံတာကဒီရုပ်ောက်ပွဲနဲ့ဆိုင်တယ်အဲ့တော့ညီလာခံလေးဆိုင်တယ်အညီလာခံအချို့မှာပြင်ကြလာလို့အဲချိုးပြင်းတို့ရှင်နေတာယူကောပွဲကြီးဆိုင်နေအချက်တွေရှင်နေတယ်လို့ကြားရတယ
်ဟုတ်ကဲ့နောက်တစ်ခုကကချင်းပြည်နယ်နဲ့ရခိုင်ပြည်နယ်အထူးသဖြင့်ရခိုင်ပြည်နယ်ကပူဆူတာပေါ့တိုက်ပွဲတွေလည်းဖြစ်နေတဲ့အချိန်မှာရွေးကောက်ပွဲကတရားမျှတပြီးတော့တကယ်လွတ်လပ်တဲ့ရွေးကောက်ပွဲဖြစ်နိုင်ပါမလားနဲ့မဲဆန္ဒနဲ့အတော်များများမှရွေးကောက်ပွဲကျင်းပဖြစ်မယ်လို့ရောထင်ပါလားကိုဗစ် -19 ပြဿနာလည်းရှိနေသေးတယ်
အမရအကဲကဲရှိပါတယ်အခုကြားနေရတဲ့တန်းဆိုလို့ရှိတော့ရုပ်ပပွဲမကျင်းပပေးနိုင်တဲ့နေရာညွတ်တယ်တချို့တော့ရှိပါတယ်အဲဒါကြောင့်မလို့အကဲကဲရှိပါတယ်အဲဒီချင်းပြည်နယ်မှာတော့ပြဿနာမရှိပါဘူးပြည်ပြည်ညွတ်နယ်အားလုံးမှာတည်းမင်းဆန္ဒနဲ့ဖွင့်ပေးထားပါတယ်က
ဟုတ်ကဲ့ဒါတော့နောက်ဆုံးမေးချင်တာကတကယ်လို့ဆရာတို့မျှော်လင့်သလိုတိုင်းရင်းသားပါတီတွေအင်အားကောင်းမယ်လွတ်တော်နှစ်ရလုံးမှာတိုင်းရင်းသားတွေသိအင်အားကောင်းလာမယ်ဆိုရင်တကယ်လို့အရေးကြီးတဲ့ကိစ္စတွေအပြောင်းလဲလုပ်မယ်ဆိုရအောင်လို့ဖွဲ့စည်းပုံအခြေခံဥပဒေမှာမှာဖြင့်နိုင်တဲ့ပါတီရဲ့အစိုးရဖွဲ့ခွင့်တောင်းမယ်ကိစ္စမျိုးတွေအဲ့လိုမျိုးအထိသူတို့လိုက်လျှောနိုင်ကြအောင်စီမံထင်ပါလားနောက်ပြီးသယံဇာတာခွဲဝေတဲ့ကိစ္စကချင်းမှာဆိုရင်ဒီသယံဇာတာပြဿနာသိအရေးကြီးတဲ့ကိစ္စပါဒီကိစ္စနဲ့ပတ်သက်ပြီးတော့ပြည်နယ်အစိုးရနဲ့လူလူရဲ့စနတ်သဘောထားအတိုင်းတော်တော်များများဖြစ်လာနိုင်မယ်ထင်ပါလားလိုက်လျှောနိုင်မယ်လို့ထင်ပါလား
ဟုတ်ကဲ့ဆရာဒီအရောအရင်ကနေတော့ချူချလာ။ဘာကြောင့်လဲဆိုရင်ဒါအရင်ကတော့ပြည်သူ့လွတ်တော်မြို့သားလွတ်တော်ရောက်သွားတဲ့ဒီတိုင်းသားကိုယ်စားလှယ်တွေလွတ်တော်အမတ်တွေကဒီကျေလုံးညွန့်မှုမရှိဘူးဗျ။အခုကတော့ဒီ2020ရုပ်ောက်ပဲပြီးတဲ့နောက်ပိုင်းရုပ်ောက်ခံတဲ့တိုင်းသားကိုယ်စားလှယ်တွေပြည်သူ့လွတ်တော်မြို့သားလွတ်တော်ရောက်သွားတဲ့လူတွေကသူတို့ချင်းချင်းလုံးနဲ့ညီညွတ်နဲ့သွားကြပါမှာ။အဲမို့လို့ဒီသူတို့ကအနေနဲ့ကဒီတိုင်းသားအရေးပြည်တော်စုအရေးကိုတတန်တဲ့ထွက်ပြီးတော့ဆွေးနွေးကြမယ်။ဒါကြောင့်မလို့ဒီဟာအင်တာဗျူးတစ်ခုတော့ဖြစ်လာတယ်။အဲဒါကြောင့်မလို့ဒီပါတီကြီးဒီနဲ့တရှင်းနိုင်တဲ့အင်တာတိုင်းတာအင်တာတက်တက်ပေါ်လာနိုင်တယ်လို့ဖြစ်ပါတယ်ရတော့။အဲဒါကျွန်တော်ရင်မျှော်လင့်ချက်ပါ။တ
ိုင်းတာဒီတိုင်းမှာဖြစ်နေတဲ့ပဋိပက္ခတွေရောပြည်လည်မှုရလာလိမ့်မယ်။ပြည်လည်မှုမရသည့်တောင်အချိန်ရော့လာလိမ့်မယ်လို့ကိုမျှော်လင့်နိုင်ပါသလားခင်ဗျာ
။အဲဒါတော့ဒါကျွန်တော်ကဒီတိုင်းတာလေးနဲ့ကြိုင်အားစုတွေကကျိုးကျင်းတဲ့ဒီနိုင်ငံရေးအမခံပြေမရမချင်းရတော့ဆက်ပြီးသွားနေကြမှာပဲဒီဘက်မှာနည်းနည်းအားကောင်းလာလို့ဟိုဘက်အားပြော့သွားတယ်ဆိုတာမျိုးတော့ဖြစ်နေမှဖြစ်ပါဘူး။ဒါကြောင့်လဲဆိုဒီဘက်မှာနည်းနည်းအားကောင်းလာတယ်ဆိုတော့ဟိုဒီဖက်ဒရယ်ပြည်ထောင်စုမှာမတည်ဆောက်နိုင်ကြတာဟုတ်ဖက်ဒရယ်ဖွဲ့စည်းပုံမှာမပေါ်စီရဘူး။အဲ့ဒါပြည်ထောင်စုသဘောတူညီစာချုပ်မှာမဆုံးနိုင်ကြတာဖက်ဒရယ်သဘောတူပြည်ထောင်စုတည်ဆောက်ရေးဆွဲရတော့ပြည်ထောင်စုသဘောတူညီစာချုပ် Union Effort ရေးဆွဲရမှာအဲ့ဒီအစ်မရောက်မရှိရတော့ဒါကျွန်တော်ပြည်နယ်သိပြီးအားပြတော့တာမျိုးပြောင်းလဲတော့တာမျိုးတော့ကျွန်တော်ရှိမယ်လို့မရှိပါဘူးရပါတယ
်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရစနေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
မျိုးသမီးတွေမှာရောအမျိုးသားတွေမှာပါအဖြစ်များနေတဲ့ကိစ္စယောဂါတစ်ခုကတော့အဆုတ်ကင်ဆာယောဂါပဲဖြစ်ပါတယ်။အဆုတ်ကင်ဆာယောဂါဟာဆိုးဆိုးသည့်အောင်စစ်ဆေးဖို့ထုတ်ဖို့ခက်ခဲပြီးကုသတဲ့နေရာမှာလည်းပျောက်ကင်းအောင်ကုသနိုင်မှုခက်ခဲတာကြောင့်ကျိုတင်ကဝဲနီးလန်းတွေကိုလိုက်နာကျင့်သုံးဖို့ကအရေးကြီးတယ်လို့အထွေထွေယောဂါအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်
။အဆုတ်ကင်ဆာကမြန်မာပြည်မှာဆိုလို့ရှိရင်ဒီ2018ခုနှစ်မှာ WHO ကနေဒီထုတ်ပြန်တဲ့အချက်လက်တွေရဆိုလို့ရှိရင်အမျိုးသားအမျိုးသမီးနှစ်ဦးပေါင်းမှာဆိုရင်အဖြစ်အများဆုံးကင်ဆာဖြစ်ပါတယ်။အမျိုးသမီးတည်းမှာဆိုရင်တော့အဖြစ်အများဆုံးဖြစ်သောရင်သားနဲ့ဒိတ်ငေါင်းပြီးတတိယအဖြစ်အများဆုံးကင်ဆာဖြစ်ပြီးအမျိုးသားများတည်းမှာတော့အဖြစ်အများဆုံးကင်ဆာဖြစ်ပါတယ်။အဲ့တော့ကယ်ရေးမြန်ဆုတ်ကင်ဆာဖြစ်ခဲ့ပြီးဆိုလို့ရှိရင်ကုသမှုလည်းခက်ခဲပြီးတော့အသက်အန္တရာယ်ရှိတဲ့ဒီပြင်းထန်နိုင်တဲ့ကင်ဆာမျိုးစားဖြစ်တဲ့အကြောင်းဒီဆုတ်ကင်ဆာနဲ့ပတ်သက်တဲ့ကာကွယ်ရေးနည်းလမ်းတွေကိုပို့ပြီးတော့သိရှိလိုက်နာဖို့လိုအပ်ပါတယ
်။အဆုတ်ကင်ဆာဖြစ်တဲ့သူတွေရဲ့ရာဂိုင်းတော်တော်များများဟာဆက်လက်တောက်တာနဲ့ဆက်ဆက်မှုရှိနေတယ်လို့သိရပါတယ်။ဉာဏ်နဲ့အခွင့်အရေးတွေကိုလည်းရှောင်ကျဉ်ကြရမှာပါ။ဆလေးတောက်တာကိုရှောင်လိုက်မယ်ဆိုရင်အဆုတ်ကင်ဆာယောဂါဖြစ်ဖို့အခွင့်အရေးဟာ90ရာခိုင်နှုန်းအထိရောကျသွားနိုင်တာကြောင့်ဆလေးတောက်တာကိုတက်နိုင်တယ်များရွှေ့ချတင်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်။
အဲ့တော့အဆုတ်ကင်ဆာကအဆုတ်ကင်ဆာဖြစ်ပွားသူရဲ့90ရာခိုင်နှုန်းကဆလေးတောက်သုံးခြင်းနဲ့နှီးနွယ်ပြီးတော့ဖြစ်တယ်လို့တွေးရှိထားပါတယ်။ဒီဆလေးထဲမှာပါတယ်ဒါလို့ခေါ်တဲ့ကတ္တရာဇီးနဲ့နီကိုတင်ကနေပြောင်းလဲလာတဲ့ဒရပ်ပေါင်းပစ္စည်းတွေကအဆုတ်ကင်ဆာကိုအဓိကဖြစ်စေတာကိုတွေ့ရပါတယ်။ကျန်တဲ့ဆေးရည်ငုံကတော့တဆင့်ခံဆေးလေးငွေရှူရှက်ရသူတွေနော်လေထုညင်ညမ်းလို့နော်လေထုညင်ညမ်းနေဆိုတာဒီကားအိဆိုအထက်တဲ့ဒီမိခိုးငွေတွေရှိမယ်၊ရှင်စည်းကွေငွေတွေရှိမယ်၊ကျန်တဲ့မိခိုးငွေတွေကိုရှူရှိုက်မိလို့ရဲ့နောက်တစ်ခါလုပ်ငန်းခွင်ထဲမှာနော်ကိုယ့်ရဲ့လုပ်ငန်းခွင်မှာထွက်ပေါ်လာတဲ့အမုံမွားအငွေတွေရှူရှိုက်ရကနေဒီဖြစ်ပွားတယ်လို့အကြံဉာဏ်သိရှိထားပါတယ်။ဆိုတော့ဒါကြောင့်မလို့ဒီအဆုတ်ကင်ဆာရဲ့အဓိကကာကွယ်ရေးကတော့ဆေးလေးမတောက်ရေးဖြစ်ပါတယ်။အခဲရများဆေးလေးတောက်ခြင်းကိုရှောင်ရှားမယ်ဆိုရင်အဆုတ်ကင်ဆာဖြစ်ဖို့ကို90ရာခိုင်နှုန်းလောက်အထိကိုရောကျသွားမှာဖြစ်ပါတယ်
။ကင်ဆာယောဂါတချို့ကိုစောစောတိအောင်စစ်ဆေးဖို့ထုတ်ပြီးကုသလို့ရတယ်ဆိုပေမဲ့အဆုတ်ကင်ဆာယောဂါကတော့စောစောတိအောင်စစ်ဆေးဖို့ထုတ်ကုသလို့မရတဲ့ကင်ဆာမျိုးစားတွေမှာပါဝင်နေတာပါ။ယောဂါကိုကုသမယ်ဆိုရင်လည်းပျောက်ကင်းအောင်ကုသနိုင်မှုအခွင့်အရေးနေတာကြောင့်ယောဂါမဖြစ်အောင်ကြိုတင်ကာကွယ်ထားခြင်းကတော့ပို့ပြီးတော့အရေးပါတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်
။အဆုတ်ကင်ဆာကတော့ဆရာတို့ဒီဓာတ်မှန်ရိုက်ပြီးစစ်ဆေးပြီးတော့ကြိုတင်သိရှိအောင်လုပ်မယ်ဆိုရင်လည်းယောဂါဖြစ်တဲ့အချိန်မှာကြိုသိတယ်ပေမဲ့သူရဲ့ကုသမှုကုထုံးနေအရာဒီအသက်ရှည်အောင်ကုသနိုင်ဖို့ပျောက်ကင်းအောင်ကုသနိုင်ဖို့အခွင့်အလမ်းနည်းတဲ့အတွက်ကြောင့်မလို့အဆုတ်ယောဂါကိုစောစောစီစီသိအောင်အဆုတ်ကင်ဆာယောဂါကိုစောစောစီစီသိအောင်ဒီကြိုတင်စစ်ဆေးတဲ့နည်းစနစ်တွေကိုအသုံးပြုဖို့အတွက်အဆိုပြုထားတာတွေနည်းပါသေးတယ်။ဒါပေမဲ့တချို့နောက်နိုင်ငံတွေမှာဆိုလို့ရှိရင်တော့ဒီဆေးလေးတောက်တဲ့နှစ်30လောက်ရှိပြီဆိုရင်သူ့မှာအဆုတ်ကင်ဆာဖြစ်ဖို့အခွင့်အလမ်းများတဲ့အတွက်ဓာတ်ရောင်ကြီးသင့်မှုနည်းအောင် low dose CT ဆိုပြီးတော့နှစ်စဉ်ရိုက်ပြီးတော့စစ်ဆေးတဲ့နည်းတွေတချို့နိုင်ငံတွေမှာအဆိုပြုထားတာရှိတော့လည်းပဲဆရာတို့နိုင်ငံအနေနဲ့တော့အဆုတ်ကင်ဆာကိုစောစီးစွာသိရှိအောင်ကြိုတင်ဓာတ်မှန်ရိုက်စစ်ဆေးပါဆိုတဲ့အကြံပြုချက်မျိုးလည်းမရှိပါဘူးတကယ်တမ်းဆောင်ရွက်နေမှုလည်းမရှိပါဘူးเนาะမရှိရတဲ့အကြောင်းရင်းကတော့အဲ့ဒီအချိန်မှာတွေ့ရှိတဲ့သူ့ကိုကုသအောင်ပျောက်ကင်းနိုင်မှုအနေထားနေတဲ့အတွက်ဖြစ်ပါတယ
်ပျောက်ကင်းအောင်ကုသဖို့အခွင့်အလမ်းနေပါတဲ့အဆုတ်ကင်ဆာယောဂါဟာဆက်လိုက်တဲ့အမှုန်မွားတွေကိုရှောင်ကျဉ်လိုက်ရုံနဲ့တဲ့ယောဂဖြစ်ပွားမှုကို90ရာခိုင်နှုန်းအထိရောကျစေနိုင်တာကြောင့်ဆက်လက်တောက်သုံးမှုကိုရှောင်ကျဉ်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ
်။အဆုတ်ကင်ဆာယောဂကသိရှိပြီးဆိုလို့ရှိရင်ပျောက်ကင်းအောင်ကုသဖို့အခွင့်အလမ်းနည်းတဲ့အတွက်ကြောင့်ကာကွယ်ရေးနည်းလမ်းတွေပို့ပြီးယူဆရပါမယ်။အဲ့တော့ကာကွယ်ရေးနည်းလမ်းတွေကိုကြည့်မယ်ဆိုလဲဒီဆက်လက်မတောက်ရုံနဲ့တဲ့ဒီအမှုန်မွားအငွေတွေကိုရှောင်ကျဉ်ရုံနဲ့တဲ့ဒီအဆုတ်ကင်ဆာယောဂဖြစ်ပွားမှုကို90ရာခိုင်နှုန်းလောက်အထိရှော့ချနိုင်မှာဖြစ်တဲ့အတွက်ကြောင့်ဒီဆေးလေးကိုမတောက်သုံးဖို့အတွက်ကိုပဲဆရာတို့အဓိကအနေနဲ့တိုက်တွန်းချက်ပါတယ်ဆေးလေးမတောက်တဲ့သူတွေအနေနဲ့လည်းဆေးလေးတောက်တဲ့အချင်းကိုမလုပ်ဖို့ရယ်လက်ရှိဆေးလေးတောက်တဲ့လူတွေအနေနဲ့လည်းဒီဆေးလေးကိုဖြတ်ဖို့အတွက်ကိုဆရာအနေနဲ့အကြံပြုချက်ပါတယ်ဒီဆေးလေးငွေကိုရှောင်မယ်ဆိုရင်အဆုတ်ကင်ဆာဖြစ်ပွားမှုတော့အလွဲမသေးရောကျသွားမှာဖြစ်ပါတယ
်အဆုတ်ကင်ဆာယောဂါဟာဆော့ဆော့တိအောင်ဆစ်ဆေးဖို့ထုတ်ဖို့မလွယ်ကူတလို့ပျောက်ကင်းအောင်ကုသဖို့လည်းမလွယ်ကူတာကြောင့်ဆေးလေးတောက်သုံးတာကိုရှောင်ကျဉ်ရင်အဆုတ်ကင်ဆာယောဂါဖြစ်ပွားမှုကိုကြိုတင်ကာကွယ်ထားဖို့အရေးကြီးတဲ့အကြောင်းသတင်းပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်တော်ပ
ါအခုခါတော့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကျွန်တော်ရန်နိုင်ပါဒီတစ်ပတ်မှာတော့ကမ္ဘာကျော်ဘောလုံးသမားလီယိုနယ်မက်ဆီကသူဘာစီလိုနာအသင်းကနေထွက်ဖို့လုပ်ခဲ့တာနဲ့ပတ်သက်ပြီးပထမဆုံးအကြိမ်ဖြစ်တဲ့ goal.com ကိုပြောကြားခဲ့တဲ့အကြောင်းနဲ့ဘာစီလိုနာကမက်ဆီကိုအသင်းပြောင်းခွင့်မပေးတဲ့အပေါ်မှာဘောလုံးဝေဖန်သူတွေရဲ့အမြင်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
အ
ဘွားကြောင့်ဘလုံးသမားမက်ဆီကဘာစလိုနာအသင်းမှာတနစ်ဆက်နေသွားမယ်ဆိုပြီးတော့ပြောလိုက်ပါပြီ။ဒါကြောင့်မက်ဆီဟာဘာစလိုနာအသင်းမှာရှေ့လာမဲ့ဘောလုံးရာသီကုန်ထိနောက်တစ်နှစ်ဆက်ပြီးတော့ရှိသွားမှာပါ။သူတသလုံးကစားလာတဲ့ဘာစလိုနာအသင်းကိုတရားစွဲတာတရားရုံးမှာရင်ဆိုင်ဖြေရှင်းရတာမျိုးမလုပ်ချင်တာကြောင့်ဘာစလိုနာမှာဆက်နေပြီးတော့တနစ်ဆက်ကစားသွားဖို့ဆုံးဖြတ်လိုက်တယ်လို့ Goal.com နဲ့တောက်ချာနေကအင်တာဗျူးမှာပြောပါတယ်။
Mi marcha al club y buscar nuevos objetivos, nuevos aires y una experiencia nueva para
tu ni ne atin ga ni phat phu twat taya yau ma phie shin jin yin phie shin nai mai di kaisa go bdaung ga ma ma sin la ga bu lo messi ga pyo ba de barcelona ga le tu twat a long lou pe ga de lo tu le barcelona a twat a long lou pe ga chang da chang tu ni ne taya yau ma ma phie shin bu song phyat lai da phit de lo messi ga pyo ba de အမေအသင်းဥက္ကဋ္ဌဂျိုဇက်ဘာတိုမီယိုဟာဂရိမတီတဲ့သူဖြစ်တယ်ဆိုပြီးတော့မက်ဆီကဝေဖန်လိုက်ပါတယ
်။ Presidente y bueno el presidente siempre dijo que yo a final de temporada podía decidir si me podía ir o me podía quedar y
ဘာတိုမီယိုကကျွန်တော်ကိုအနာဂတ်နဲ့ပတ်သက်ပြီးဘောလုံးရာသီကုန်မှာဆုံးဖြတ်နိုင်ကြောင်းအဲ့ဒီအခါအသင်းကနေထွက်ချင်လဲထွက်ဆက်နေချင်လဲနေနိုင်တယ်လို့အမြဲတမ်းပြောပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့အသင်းကထွက်နိုင်မယ်လို့ထင်ခဲ့ကြအောင်အခုကျမှသူတို့ဘက်ကကျွန်တော်ဆယ်ရက်မတိုင်ခင်မှာပြောလို့ပေးမထွက်ဘူးဆိုပြီးပြောပါတယ်အဲ့ဒီချိန်ကကျွန်တော်တို့ကဗိုင်းရပ်စ်ကြောင့်ဘောလုံးပွဲတွေကိုရွှေ့ဆိုင်းထားတဲ့အတွက်လာလီဂါဘောလုံးပွဲတွေကလည်းကစားနေတော့တန်းလန်းနဲ့မပြီးသေးဘူးလေဒါကြောင့်ကျွန်တော်ဆက်ကစားနေတာပေါ့အခုလည်းဥက္ကဋ္ဌကကျွန်တော်အနေနဲ့အသင်းကနေထွက်ချင်တယ်ဆိုရင်စာချုပ်ပါအချက်တိုင်းယူရို300ရမှထွက်လို့ရမယ်ဆိုတော့ဒါကဘလို့မှမဖြစ်နိုင်ပါဘူးဒါကြောင့်ကျွန်တော်ဆက်နေတော့မှဖြစ်တယ်ဆိုပြီးတော့မက်ဆီကပြောသွားတာဖြစ်ပါတယ်ပြန်မက်ဆီကသူ့အနေနဲ့ပြိုင်ပွဲတွေကိုအကောင်းဆုံးအစစ်မြင့်ဆုံးအနေနဲ့ရှင်ပြိုင်ခြင်းပြီးတော့သူ့တွေလည်းလိုချင်ကြောင်းချန်ပီယံလိဂ်မှာလည်းသူ့တွေရတဲ့အထိထပ်ပြီးတော့ပြိုင်ခြင်းကြောင်းအနည်းဆုံးတော့တခြားအသင်းတွေနဲ့အချိန်နဲ့ကစားပြီးရှင်ခြင်းကြောင်းပြီးခဲ့တဲ့ဘောလုံးရာသီ၃ရာသီမှာရောမလီဗာပူးနဲ့လစ်ဘွန်မြို့တွေမှာအကြီးအကျယ်ရှုံးရတဲ့လူမျိုးမရှုံးညင်ဘူးဆိုပြီးတော့လည်းပြောပါတယ
်
ဘာစလိုနာအသင်းဟာအခုနဲ့လာလီဂါအမပေးဖလားကိုရှေ့ကနေဦးဆောင်နေပြီးမှလက်လွတ်ခဲ့ရသလိုချန်ပီယံလိဂ်ကွာတာဖိုင်နယ်မှာလည်းဘိုင်ယန်မြူနစ်ကို8-2နဲ့ရှုံးပြီးတော့အဆက်တကွဲဖြစ်ခဲ့ပြီးဒီနေ့ဘောလုံးရာသီမှာဖလားတစ်လုံးမှမရဘဲနဲ့အဆုံးသတ်ခဲ့တာဖြစ်ပါတယ်။မက်ဆီယာပြီးခဲ့တဲ့သတင်းဘက်ကဘာစလိုနာအသင်းကနေထွက်တော့မယ်လို့ပြောလိုက်ပြီးတဲ့နောက်ဘာစလိုနာနဲ့မက်ဆီကြားမှာနှစ်ဖက်အခြေအနေတွေတင်းမာခဲ့ပြီးတော့ပရီးမီးယားလိဂ်ကသူ့ရဲ့နှီးပြားဟောင်းဂွာဒီယိုလာခိုင်နဲ့မက်ဆီတီကိုရောက်ဖို့များတယ်ဆိုပြီးတော့ကြံ့ကျင်သူတွေအတော်များများကခံမှန်းနေကြတာပါ။အဲ့အပြင်မက်ဆီကဒီဘောလုံးရာသီအသစ်အတွက်အသင်းနဲ့ဆေးစစ်မှုတွေကိုမလုပ်ခဲ့လို့လေ့ကျင့်ခန်းတွေလည်းမဆင်းပဲနေခဲ့တာပါ။ဘာစလိုနာဘက်ကတော့မက်ဆီအနေနဲ့အသင်းပြောင်းနေတယ်ဆိုရင်စာချုပ်ပါအချက်တိုင်းယူရိုတန်း900နဲ့ဝယ်မှအသင်းပြောင်းနိုင်မယ်ဆိုပြီးတော့ပြောခဲ့ပြီးတော့လာလီဂါကလည်းဘာစလိုနာဘက်ကရည်တည်ခဲ့တာပါအခုရပိုင်းတွေအတွင်းမက်ဆီရဲ့အေဂျင့်လည်းဖြစ်ဖခင်လည်းဖြစ်တဲ့ဟောဟေးမက်ဆီနဲ့ဘာစလိုနာဥက္ကဋ္ဌကိုဆွေးနွေးခဲ့ကြပြီးတဲ့နောက်အခုနောက်ဆုံးမက်ဆီကအသင်းမှာတနစ်ဆက်ကစားသွားဖို့ဆုံးဖြတ်လိုက်တာပါမက်ဆီကတော့သူတစ်သက်လုံးကစားလာတဲ့အသင်းနဲ့ပဲကစားသမားဘဝကိုအဆုံးသတ်ခြင်းပင်မဲ့လက်ရှိအသင်းမှာဖြစ်နေတဲ့အခြေအနေတွေကိုအတော်လေးကိုသဘောမကျဖြစ်နေတာပါဒါကြောင့်လည်းအသင်းနဲ့သူကြားမှာအခုလိုအခြေအနေထိကိုဖြစ်လာခဲ့ကြတာပါမက်ဆီကအသင်းမှာတနစ်ဆက်နေသွားဖို့ဆုံးဖြတ်လိုက်တာကြောင့်ဒီပွဲမှာဘာစလိုနာဘက်ကနိုင်တယ်လို့ယူဆနိုင်ပေမဲ့ဘောလုံးကျွမ်းကျင်သူတွေနဲ့ဝေဖန်သူတချို့ကတော့အဲ့လိုမမြင်ကြပါဘူးမက်ဆီဟာရှင်းနေမှာစာချုပ်ကုန်မှာဖြစ်ပြီးအဲ့ဒီခါကျရင်အသင်းကနေပြောင်းရွှေ့ခြင်းမပါပဲပြောင်းမှာဖြစ်တဲ့အတွက်ဘာစလိုနာအနေနဲ့အသင်းပြောင်းရွှေ့ခြင်းကိုတပြားမှရမှာမဟုတ်တဲ့အတွက်အခုချိန်ရောင်းတာကဘာစလိုနာအတွက်ပိုအကျိုးရှိမယ်လို့ဆိုကြပါတယ်စာချုပ်မှာပါသလိုယူရိုတန်း900ဆိုတဲ့ဈေးကဖြစ်နိုင်ပြီမဲ့စာချုပ်တစ်နှစ်သာကျန်တော့ပြီးတော့လာမယ့်ဘောလုံးရာသီမှာဒေတာပေါက်ပြောင်းရွှေ့ခြင်းမပါပဲလက်လွတ်လိုက်ရမယ်အစားအခုချိန်မှာအတိုင်းအတာတစ်ခုထိရှော့ချပြီးတော့ရောင်းချလိုက်ခြင်းအဖြစ်အသင်းပြန်တီးစောက်တဲ့နေရာမှာကောင်းကောင်းအသုံးပြုနိုင်မယ်လို့သူတို့ကယူဆနေကြတာပါအားလုံးခြုံပြီးသုံးသပ်ရရင်တော့ဘာစလိုနာအနေနဲ့မက်ဆီကိုအသင်းမှာတစ်နှစ်ဆက်ထားနိုင်လိုက်ပြီမဲ့မွေကြီးအဖြစ်အများကြီးနဲ့လာမဲ့အခြေအနေဖြစ်နေတယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ
American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။ UA မြန်မာပိုင်းစီစဉ်ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြီးရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနာဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။ကျတဲ့ပရင်းနေမတဲ့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးသတင်းအကြီးအကျယ်ကိုဆက်လက်တင်ပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကဝယ်စီဆက်သက်ထုတ်လုပ်နေတဲ့ဖြစ်စဉ်နဲ့နိုင်ငံရေးပြောကတွေမပါဝင်စေရဘူးလို့အမေရိကန်ကျန်းမာရေးပညာရှင်တွေကအမေရိကန်ထက်လွတ်တော်အမတ်တွေရှင်းမောင်းမှာအမကန်ပြောကြားခဲ့ပါတယ်။ကကွယ်စီထုတ်လုပ်မှုကိုသိပ္ပံနည်းကြဖြစ်စဉ်အတိုင်းထုတ်လုပ်သွားမယ်လို့လည်းအမေရိကန်လူထုကျန်းမာရေးကွန်ဆာမှုဌာနအကြီးအကဲ Sergeant General Jerome Adams ကပြောပါတယ်။ဘယ်လာရုစ်နိုင်ငံရဲ့တတန်းရှိသမ္မတအလက်ဇန်ဒါလူကာရှန်ကိုရာထူးကနှုတ်ထွက်ပေးဖို့တောင်းဆိုနေတဲ့ဆန္ဒပြပွဲတွေနိုင်ငံနဲ့တဝန်ဆက်လက်ဖြစ်ပွားနေစမှာပဲအတိုက်ခံတွေဖွဲ့စည်းထားတဲ့ Coordination Council အဖွဲ့ဝင်အရေးပါတဲ့နောက်ထပ်ခေါင်းဆောင်တစ်ဦးကိုဘယ်လာရုစ်အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ဗိုလ်တုံးတွေကအတိုက်ခံအဖွဲ့ကရှင်နေ Maxim Zenet ကိုမျက်နှာဖုံးတက်ထားတဲ့သူတချို့ကရုံးခဲတဲ့ထိလာပြီးခေါ်သွားတယ်လို့သူ့မိတ်ဆွေ Club German ကပြောပါတယ်။ Zenet ကသူဖမ်းခံရပြီးဖုံးသိမ်းမခံရခင်မှာမျက်နှာဖုံးဆိုတဲ့စကားလုံးကို message ကတစ်ဆင့်ပေးပို့ခဲ့တယ်လို့သူတငယ်ချင်း German ကပြောပါတယ်။ Afghanistan နိုင်ငံမှာရှိတဲ့ American တပ်တွေကို Normal Assault ဘက်အရောက်မှာ AR-4500 အထိရှောက်ချသွားမှာဖြစ်တယ်လို့ American စစ်တပ်ဘိုးထိန်ချုပ်ကုကွဲရေးဌာနကဗုဒ္ဓဟူးနေ့ကပြောပါတယ်။ Iraq မှာရှိတဲ့ American တပ်တွေကိုဒီလာတဲ့ AR-3000 အထိရှောက်ချသွားမယ်လို့ကြေညာပြီးနိုင်ပြည်အကြမှာပဲအခုလို Afghan ကတပ်တွေရှောက်ချမှာကိုကြေညာလိုက်တာလည်းဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံအာချေပြည်နယ်ကမ်းခြေကိုဆက်လက်တည်စည်းနဲ့စက်တဘာလ9ရက်နေ့တင်းနာနေအစောပိုင်းမှာရောက်လာတဲ့ရိုဂျာဒုက္ခသည်300နီးပါးရဲကမြို့သမီးတူဟာအသက်ရှင်မောဝါပဲအပြင်းပြနာတာကြောင့်မြို့နယ်စီရင်ကိုပို့ပြီးစစ်ဆေးကုသပေးမယ်စက်တဘာလ10ရက်နေ့အင်္ဂါနေ့မှာတည်ဆုံသွားခဲ့ပါတယ်။အဲဒီဒုက္ခသည်တွေဟာပင်လယ်ပြင်နဲ့ခွန်ဒလနီးပါးကြာပြတ်တန်းခဲ့ပြီးအင်ဒိုနီးရှားနိုင်ငံအာချေဒေသကိုရောက်လာသူတွေဖြစ်ပါတယ်။ရခိုင်ပြည်နယ်မှာကလေးငယ်တအူးနဲ့အနည်းဆုံးလူကြီးတအူးတို့အကြောင်းမဲ့တည်ဆုံခဲ့ရတဲ့အတွက် Save the Children အဖွဲ့ကအလုံးပဲစိတ်ထိခိုက်ရကြောင်းကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။ M နဲ့မြေပုံမျိုးနဲ့အကြာရုတ်ခက်ကန်ကျေးရွာကအသက်9နှစ်အရွယ်သာရှိသေးတဲ့ကလေးတအူးအမြောက်ဆန်အပိုင်းစားဖြစ်ပွားရှိတဲ့အရာတွေစက်တင်ဘာလ10ရက်အင်္ဂါနေ့ကထိမှန်ပြီးတည်ဆုံခဲ့တယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်တုန်းကဖြစ်ခဲ့တဲ့မြမတပ်မတော်ရဲ့နယ်မြေရှင်းလင်းရေးဖြစ်စဉ်အတွင်းကိုယ်တိုင်ပါဝင်ခဲ့တယ်လို့ဖွင့်အားပြောဆိုခဲ့တဲ့မြမတပ်မတော်ဝတ်စုံဝတ်စင်ထားသူတပ်သားတချို့ရဲ့ဗီဒီယိုဖိုင်တွေဒီရက်ပိုင်းနဲ့ထွက်ပေါ်လာခဲ့ပါတယ်။အဲ့ဒီတပ်သားတွေကရခိုင်လက်နက်ကိုင်အေတပ်ဖွဲ့စီကိုဘယ်လိုအကြောင်းကြောင့်ကုလို့ထွက်ပြေးရသလဲ။ရခိုင်ပြည်ပိုင်းဖြစ်စဉ်မှာဘယ်လိုပါဝင်ခဲ့သလဲဆိုတာတွေနဲ့ပတ်သက်လို့အေတပ်ဖွဲ့ကမေးမြန်းထုတ်ပြန်ထားတဲ့ဗီဒီယိုဖိုင်လည်းဖြစ်ပါတယ်။တပ်သားပရိနေမနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOE ကနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်တာရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေ။ကျွန်တော်ရဲ့ပတ်တော်ပါ
This program has come to you from the Voice of America, Washington.